Welcome to the Voice of America in Burmese.
Mingla mane kima shin Washington myo raw VOA American atan ga ni 2014 khu ni December 21 ye tanin khu ni ni mane khin a season rwe go myama sanaw chain mane 6 nai ga ni 9 nai thi line to meter 24 32 ne 40 ro ga ni dai yai thon lwin twa ma ba shin tama engine nai ma
tana ka raw bwin ba man nana channel du di ni the tan yaw tadin ne go pya pya pe ma ba ဒီနေ့ထူးခြားတဲ့သတင်းလေးတွေမှာတော့ Sony ရုပ်ရှင်ကမြောက်ကိုရီးယားခေါင်းဆောင်ကိုလုံခြံသိရထားတဲ့ကားထုတ်ပြဖို့မျှော်လင့်ထားစေလို့ထုတ်ပြလိုက်ပါတယ်။ American ချင်းစခန်း Guantanamo မှာ10နှစ်ကျော်ချုပ်ခံထားရတဲ့ Afghan ချင်းသား4ဦးကို Afghanistan ကိုပြန်ပို့လိုက်ပါပြီ။ American ကျူဘာပုံမှန်ဆက်ဆံရေးပြတ်တိဆောက်နိုင်မှုပေါ်American သမ္မတကိုကျူဘာခေါင်းဆောင်ကချီးကျူးလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြပြပေးပါပါမယ်ချင်နိုင်ရေ
။ကောင်းပါပြီကိုဝင်းမင်းရေ။ဒီကနေ့ပြတ်တူလာဇန်းတရက်နေ့တနင်္ဂနွေနေ့ဟာကရင်နှစ်သစ်ကုနေဖြစ်ပါရဲ့ရှင်။ကရင်ပြက်ကလေးအရနှစ်သစ်2954ခုနှစ်ကြာရောက်တာနဲ့ပတ်သက်လို့
2954ခုနှစ်ဖြစ်လာတဲ့အကြောင်းရင်းကတော့ဘောနော်ကျွန်တော်တို့ဒီခရစ်မပေါ်မီဘောကျွန်တော်တို့ကရင်လူမျိုးတွေကဒီဗမာပြည်ရောက်လာတဲ့အချိန်ကတော့ခရစ်မပေါ်မီ
ကရင်ခေါင်းဆောင်တအူ VOE ကိုပြောသွားတာပါရှင်။သတင်းစီစဉ်အပြီးမှာအပြည့်အစုံကိုနားဆင်ရမှာပါ။ဒါအပြင်ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာတော့ Christmas ကြောင်းကိုနားဆင်ရမှာပါ။ဒါနဲ့တစ်ဆက်တည်း Christmas Day တခြင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့စနေနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်မှာပါ။အခုတော့သတင်းတွေကိုကိုဝင်းမင်းနဲ့မက်နန္ဒာချန်တို့ကပြောပြပါအောင်ရှင်။
Sony ရုပ်ရှင်ကုမ္ပဏီကမြောက်ကိုရီးယားခေါင်းဆောင် Kim Jong-un ကိုလှုပ်ကြံသေရလှုပ်ကြံဖို့သေရထားတဲ့ရုပ်ရှင်ကားကိုထုတ်ပြဖို့မျှော်လင့်ထားဆဲဖြစ်တယ်လို့ဆိုလိုက်ပါတယ်။သမ္မတဥပမာကစိုက်ဘာတိုက်ခိုက်ရေးသမားတွေရဲ့ချင်းချောက်မှုကြောင့် Sony ရုပ်ရှင်ကုမ္ပဏီအနေနဲ့ဒီရုပ်ရှင်ကိုပြဖို့ဖျက်သိမ်းလိုက်တာဟာမှားယွင်းဆုံးဖြတ်မှုဖြစ်တယ်လို့ဝေဖန်ပြီးနောက်တစ်နေ့မှာအခုလိုပြနိုင်ဖို့မျှော်လင့်ထားကြောင်း Sony ရုပ်ရှင်ဘက်ကပြောလာတာပါ။ The Interview လို့နာမည်ပေးထားတဲ့ဒီဟာတာကရိုက်ကူးခဲ့မှုကြောင့် Hollywood ကုမ္ပဏီကိုအင်တာနက်ကနေကွန်ပျူတာပေါက်ထင်းတိုက်ခိုက်မှုကြီးကြီးမားမားဖြစ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေအမေရိကန်ဆိုရကမြောက်ကိုရီးယားကိုဆက်ဆွဲထားပါတယ်။ဒါပေမဲ့မြောက်ကိုရီးယားဘက်ကတော့သူ့အနေနဲ့ဒီ Sony ကွန်ပျူတာကုန်ရက်ကိုဝင်ဖောက်တာမလုပ်ခဲ့ဘူး။မျက်နှာပြက်စရာအီးမေးလ်တွေလည်းမပို့ခဲ့ဘူး။အခြားပုဂ္ဂိုလ်ရဲ့အထောက်အထားတွေနဲ့ဒီမပြသရသေးတဲ့ဒီရုပ်ရှင်စီမံချက်တွေကိုလည်းအင်တာနက်ပေါ်မှာဖောက်မချခဲ့ဘူးလို့ညှင်းဆိုထားပါတယ်။ဒါအပြင်မြောက်ကိုရီးယားဆိုရအနေနဲ့ဒီကိစ္စမှာပါဝင်ပတ်သက်မှုမရှိကြောင်းတက်တည်ပြနိုင်တယ်ဆိုပြီးအမေရိကန်နဲ့ပူးတွဲပြီးဒီဖောက်ထွင်းတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးသွားဖို့စနေနေ့မှာအဆိုပြုထားပါတယ်။အမေရိကန်သမ္မတဘရိတ်အိုဘားမားက Sony ရုပ်ရှင်လုပ်ငန်းအပေါ်စိုက်ဘာကနေဖောက်ထွင်းတိုက်ခိုက်မှုအပေါ်အလားတူပြင်းထန်တဲ့တုံ့ပြန်မှုမျိုးနဲ့တုံ့ပြန်သွားမယ်လို့ကြေညာပြီးမှမြောက်ကိုရီးယားဘက်ကနေခုလိုပူးတွဲစုံစမ်းစစ်ဆေးဖို့အဆိုပြုလာတာပါ။ဒါပေမဲ့ဘယ်သူဘဝမှမပြောထားတဲ့မြောက်ကိုရီးယားပြောခွင့်ရှိသူဒူးဆိုသူကတော့အမေရိကန်အနေနဲ့ခုလိုအဆိုပြုထားတဲ့အတိုင်းပူးတွဲစုံစမ်းစစ်ဆေးမှုလုပ်ဖို့ညှင်းဆိုလိုက်ရင်တော့ဆိုးရတဲ့အကျိုးဆက်တွေခံစားရမယ်လို့ချိန်ချောက်ခဲ့ပါတယ်။ဒါပေမဲ့စနေနေ့မှာပဲအမေရိကန်အင်ပီတော်ရဲ့နိုင်ငံတော်လုံခြုံရေးကောင်စီပြောခွင့်ရမက်စတူ့ချ်ကအမေရိကန်အနေနဲ့အရင်ပြောခဲ့တဲ့အတိုင်းဒီတိုက်ခိုက်မှုနောက်ကမှမြောက်ကိုရီးယားရှိနေတယ်ဆိုတာကိုဆက်ပြီးရည်တည်လှုံ့ဆော်သွားမယ်။ဒီမြောက်ကိုရီးယားဆိုရဟာရန်စဖြည့်ဆည်းမှုတွေတဲ့တာဝန်မယူဘဲငင်းလေးရှိတဲ့တမိုင်းကြောင်ရှိထားတယ်။မြောက်ကိုရီးယားအနေနဲ့ဒီကိစ္စမှာကူညီခြင်းနဲ့ဆိုရင်ဒီ Sony ရုပ်ရှင်ကိုတိုက်ခိုက်မှုမှာပါဝင်ပတ်သက်တာကိုဝန်ခံပြီး Sony ကဆုံးရှုံးသွားမှုပေါ်ရော်ရှင်းပေးတင်တယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ။
ကျူဘားနိုင်ငံ Guantanamo ပင်လယ်အော်ကအမေရိကန်စစ်ကျင်းထောင်မှာ10နှစ်ကျော်ကြာထိန်းသိမ်းခံထားရတဲ့အာဖဂန်နိုင်ငံသား၄ယောက်ကိုသူတို့နိုင်ငံစီပြန်လည်ပို့ဆောင်လိုက်ပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။အာဖဂန်သမ္မတ Ashraf Ghani နဲ့ဂါနီရဲ့တောင်းဆိုချက်အရလုံခြုံရေးကိစ္စတွေအပါအဝင်သူတို့ရဲ့အမှုရဲတွေကိုပြန်စစ်ဆေးပြီးတဲ့နောက်မှာပြန်လွှတ်ပေးခဲ့တာလို့လည်းကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။အခုလိုပြန်လွှတ်ပေးလိုက်တာဟာတာဝန်ယူထားတာလာပိုင်းလောက်သာရှိသေးတဲ့မစ္စတာဂါနီအပေါ်ယုံကြည်မှုရှိကြောင်းပြသတဲ့လက္ခဏာလို့လည်းပြောပါရယ်။အမေရိကန်တပ်ဖွဲ့ဝင်အများစုကတော့ဒီနှစ်ကုန်နောက်ဆုံးထားပြီးတော့အာဖဂန်ကနေထွက်ခွာတော့မှာပါ။အမေရိကန်ပြည်ထောင်စုကဒီနှစ်ထဲဂွာဒါနာမိုစစ်ကျင်းထောင်ကနေထိမ့်သိမ်းထားသူစုစုပေါင်း23ကိုပြန်လွှတ်ပေးခဲ့ပြီးဒီထဲမှာဒုက္ခသည်တွေဖြစ်အခြေချနေထိုင်ဖို့ဒီလာတဲ့ဥရုဂွေးနိုင်ငံစီပို့ဆောင်ပေးခဲ့တဲ့6ဦးလည်းပါဝင်ပါရယ်။ဒီ6ယောက်ကိုတော့အယ်ကိုင်ဒါနဲ့ဆက်နွယ်သူစစ်သွေးကြွတွေအဖြစ်တန်တရားရှိတဲ့အတွက်ထိမ့်သိမ်းခဲ့တာဖြစ်ပေမဲ့တရားစွဲဆိုရေးယူခဲ့တာမျိုးတော့မရှိခဲ့ပါဘူး။သမ္မတဘရက်အိုဘားမား2009ခုနှစ်ကသမ္မတအဖြစ်ပထမဆုံးစတင်တာဝန်ထမ်းဆောင်စဉ်က ဂွာဒါနာမိုအချင်းထောင်မှာဖမ်းဆီးထိန်းသိမ်းထားသူ242ယောက်ရှိခဲ့ရာကနေတဖြည်းဖြည်းလျော့နည်းလာရမှာအခုဆိုရင်တော့132ယောက်ပဲကျန်တော့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရသူမာရီဟော့ဖ်ကလည်းကျန်နေသေးတဲ့သူတွေက64ယောက်ကိုလွှဲပြောင်းပေးဖို့အတွက်လက်တလော့အတည်ပြုထားပြီးဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။သမ္မတအိုဘားမားအစိုးရကဂွာဒါနာမိုအချင်းထောင်ကိုပိတ်ပစ်ဖို့ကြိုးပမ်းနေချိန်မှာပဲအာဖဂန်အစိုးရအနေနဲ့အခုလိုထိန်းသိမ်းထားသူတွေကိုပြန်လည်လက်ခံပြီးတော့လူမှုအတိုင်းဝိုင်းမှာပြန်လည်ဝင်ဆက်အောင်ကူညီကြိုးပမ်းပေးတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဝမ်းသာတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုသွားခဲ့ပါတယ်။
အမေရိကန်နဲ့ကျူဘာဆွေးရတို့ကြားပုံမှန်သံတမန်ဆက်ဆံရေးပြန်တည်ဆောက်နိုင်မှုပေါ်အမေရိကန်သမ္မတဘရိုက်အိုဘားမားကိုကျူဘာကောင်ဆောင်ကချီးကျူးဂုဏ်ပြုလိုက်ပါတယ်။ဒါပေမဲ့ကျူဘာသမ္မတရောလ်ကက်စထရိုကဆက်ပြီးအခုလိုသံတမန်ဆက်ဆံရေးပြန်တည်ဆောက်မှုကြောင့်ကျူဘာနိုင်ငံမှာကွန်မြူနစ်အုပ်ချုပ်ရေးအဆုံးသတ်သွားပြီလို့တော့မဆိုလိုနိုင်ဘူးလို့သူ့နိုင်ငံကိုစနေနေ့မှာအမေကွန်ပြောရမှာထည့်သွင်းပြောခဲ့ပါတယ်။သမ္မတရောလ်ကက်စထရိုအနေနဲ့ကျူဘာလွှတ်တော်မှာမြို့သားလွှတ်တော်မှာအမေကွန်ပြောရမှာမြို့တော်ဟာဗနာကိုနောက်လာမှလာလည်မဲ့အမေရိကန်ရာရှိတွေနဲ့ကိစ္စရပောင်းများစွာကိုဆွေးနွေးဖို့လမ်းဖွင့်တာတယ်လို့ထုတ်ပြောခဲ့ပါတယ်။ဒီမေကွန်ကိုနိုင်ငံတော်ဘက်ရုပ်မြင်သံကြားမှလည်းပြသခဲ့ပါတယ်။ဒါအပြင်သမ္မတရောဂက်စထရိုကအေပီလချရရင်ပနားမားမှာကျင်းပမဲ့အမေရိကတိုက်နိုင်ငံများထိပ်သီးအစည်းအဝေးကိုသူကိုယ်တိုင်တက်ရောက်ပြီးသမ္မတဥပမာနဲ့တွေ့ဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်။အခုလိုတန်တမာဆက်ဆံရေးပြန်တည်ဆောက်မှုအကြောင်းသမ္မတဥပမာကိုဝါရှင်တန်မြို့တော်မှာတောက်ချနေတော့ကမေးမြန်းခဲ့ရမှာတော့သမ္မတဥပမာကကျူဘာမှာရုတ်တရက်ကြီးကြီးမားမားပြောင်းလဲမှုတွေ့ရဖို့သူမမျှော်လင့်ထားဘူး။ဒါပေမဲ့အခုအခါမှာအမေရိကန်အနေနဲ့ကျူဘာအစိုးရနဲ့ပြည်သူတွေနဲ့ပါဆွေးနွေးလုပ်ကိုင်ဖို့အခွင့်အလမ်းတွေပိုရလာပြီလို့ဆိုခဲ့ပါတယ်။အခုလိုပုံမှန်ဆက်ဆံရေးပြန်လည်တိဆောက်ပြီးပထမဆုံးပြောတဲ့သမ္မတရောလ်ကက်စထရိုရဲ့မိကွန်းထဲမှာကျူဘာအနေနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတိုးမြှင့်လှုပ်ဆောင်သွားမယ်။ရေရှည်ဖွံ့ဖြိုးတိုးတက်တဲ့ကွန်မြူနစ်နိုင်ငံဖော်ဆောင်သွားမယ်။ဒါပေမဲ့ပြောင်းလဲမှုတွေကိုတဖြည်းဖြည်းလှုပ်သွားမှာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ။
အနောက်နိုင်ငံတွေရဲ့ဆန့်ကျင်ကပ်ကွက်မှုတွေကြားကပဲဒီနှစ်ဆိုင်ပိုင်းမှာရုရှားနိုင်ငံတွင်သွတ်သွင်းခဲ့တဲ့ယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆွယ်ကိုအားပေးထောက်ခံမှုတွေပြန်လည်ရုပ်သိမ်းမှာမဟုတ်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။ခရိုင်းမီးယားကိုပိတ်မှတ်ထားပြီးတော့အနောက်အုပ်စုနိုင်ငံတွေကနေအရေးယူတန်းခတ်မှုအစ်စ်တွေချမှတ်ခဲ့တဲ့အပေါ်ရုရှားနိုင်ငံသားရေးဝန်ကြီးဌာနကလက်တုံ့ပြန်သွားမယ်လို့ဂရီးပြူပြောဆိုလိုက်တဲ့တစ်ချိန်တည်းမှာပဲသမ္မတပူတင်ကလည်းမြို့တော်မော်စကိုမှာစနေနေ့တုန်းကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။မစ္စတာပူတင်ကတော့အနောက်နိုင်ငံတွေရဲ့တန်းခတ်မှုတွေနဲ့လောင်စာဆီဈေးကျဆင်းမှုပြည်တွင်းသုံးရူဘယ်ငွေတန်ဖိုး40ရာခိုင်နှုန်းထိကျဆင်းတာတွေကြောင့်စီးပွားရေးအကျပ်တဲနဲ့ကြုံရမဲ့အခြေအနေတွေကိုဆက်လက်အန္တုနေဆဲဖြစ်ပါတယ်။စီးပွားရေးပြဿနာတွေပုံမကြီးထွားလာနေတာနဲ့အမျှရှေ့လာမဲ့လပိုင်းရပိုင်းတွေအတွင်းရင်ဆိုင်ရမဲ့အခက်အခဲတွေအတွက်ပြင်ဆင်ထားကြဖို့လည်းစနေနေ့ကပဲသမ္မတပူတင်ကရုရှားနိုင်ငံသားတွေကိုတိုက်တွန်းခဲ့ပါတယ်။
Your American Than မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
PO American အတန်းနေနဲ့တနင်္ဂနွေနေ့မနက်ပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေပါဗျ။ Liberia နိုင်ငံမှာ Ebola ပြန့်နှံ့မှုကြောင့်နှစ်ကြိမ်ရွှေ့ဆိုင်းခဲ့ရတဲ့အထက်လွှတ်တော်ရွေးကောက်ပွဲတွေကိုဒီနေ့ကျင်းပနေရမှာကျန်းမာရေးလုံသားတွေမဲ့ယုံတွေကိုကြီးကြပ်နေကြပါဗျ။မဲဆန္ဒရှင်တွေအနေနဲ့လက်ဆေးပြီးအဖျားရှိမရှိစစ်ဆေးပြီးမှသာမဲ့ယုံတွေဝင်ပြီးမဲပေးရမယ်။အခြားသူတွေကနေတမီတာအကွာကနေရက်ပြီးသာမဲပေးရမယ်လို့ Liberia အရာရှိတွေကအမိန့်ထုတ်ထားပါဗျ။ဒါပေမဲ့အခုလိုမဲပေးမှုကျင်းပခဲ့တဲ့ပေါ်မချေနဲ့သူတွေကတော့အခုလိုမဲပေးမှုကျင်းပတာဟာယောဂထမပြေအောင်ထိန်းထားနိုင်ဖို့မသေးကြဘူးပူဆိုးသွားနိုင်တယ်လို့ဝေဖန်နေကြတာကြောင့်မဲပေးသူအရေးတွေကဒီနေ့မှနည်းပါနေပါတယ်အခုလိုအချိန်မှာတပြွေးချူကဘာကျန်းမာရေးအဖွဲ့ကြီးကအီဘိုလာယောဂကြောင့်နောက်အာဖရိကမှာသေဆုံးသွားသူအရေးတွေ9000ကျော်သွားပြီလို့ကြေညာလိုက်ပါတယ်တောက်ကြတဲ့နောက်ဆုံးထုတ်ပြန်တဲ့ဒီကြေညာချက်မှာလိုင်ဘေးရီးယားဆီယာလီယွန်နဲ့ဂီနီနိုင်ငံတွေမှာသေဆုံးသူပေါင်း9383ရှိသွားပြီဒါဟာတပြွေးချူရဲ့ပုံတူးနဲ့အရင်ထုတ်ပြန်ချက်နဲ့ရှင်းလိုက်ရင်450နီးပါးတည်ဆုံသူတိုးသွားတာဖြစ်တယ်လို့ဆိုပါရယ်ဒီအထက်မှာလိုင်ဘေးရီးယားနိုင်ငံမှာတော့တည်ဆုံမှုအများဆုံးကျုံခဲ့ရတာဖြစ်ပါတယ်ဒါအပြင်ဒီအနောက်အာဖရိကနိုင်ငံ၃ခုလုံးမှာအီဘိုလာရောဂါကူးစက်ခံနေရသူပေါင်းစုစုပေါင်း2000နီးပါးရှိသွားပြီလို့တပြွေးချူကအစီရင်ခံစာထုတ်ထားပါတယ်အခုလိုအချိန်မှာကမ္ဘာကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းအနေနဲ့လည်းအနောက်အာဖရိကမှာအီဘိုလာရင်ဆိုင်နေရတဲ့နိုင်ငံတွေကိုသွားလည်နေရမှာစနေနေ့မှာဂီနီနိုင်ငံကိုရောက်ခဲ့ရမှာသမ္မတအယ်ဖာကိုဒီနဲ့အီဘိုလာတိုက်ဖျက်ရေးကျန်းမာရေးလုပ်သားတွေနဲ့တွေ့ပြီးအားပေးမှုတွေပြုလုပ်ခဲ့ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံကလူမျိုးစုတွေသားဖြစ်တဲ့မြောက်ပိုင်းဝါဇီရစ်စတန်မှာအမေရိကန်ရဲ့မောင်းသူမဲ့ဒုံးလင်ရင်တွေနဲ့တိုက်ခိုက်မှုကြောင့်တာလီဘန်စစ်သည်ကြောင့်၅ဦးထက်မနည်းသေဆုံးသွားတယ်လို့ပါကစ္စတန်လုံခြုံရေးအရာရှိတွေကပြောဆိုလိုက်ပါတယ်။အယ်ကိုင်ဒါနဲ့တာလီဘန်စစ်သည်ကြောင့်တွေရှိရာအချက်အချာနေရာတစ်ခုဖြစ်တဲ့ဒတ်တာခေခရိုင်မှာစနေနေ့ကအမေရိကန်မောင်းသူမဲ့လေယာဉ်ကနေဒုံးကြီးနှစ်ဆင့်ပစ်ခတ်ခဲ့တာလို့ပြောပါတယ်။သေဆုံးသူတွေကဘယ်သူတွေဖြစ်တယ်ဆိုတာမပြောနိုင်သေးတယ်လို့သေဆုံးသူရေအတွက်ကလည်းပုံများနိုင်တယ်လို့အစိုးရလုံခြုံရေးအရာရှိတဦးကပြောဆိုခဲ့ပါတယ်။
တရုတ်သမ္မတကတရုတ်တဝက်တစ်ပြက်ကိုပိုင်အုပ်ချုပ်ရေးဒေသမက်ကာဝမှာပြင်ပကသွေးထိုးလွှင့်ဆော်မှုတွေဝင်မလာအောင်တားဆီးပေးဖို့တောင်းဆိုလိုက်ပါတယ်။အရင်ပေါ်တူဂီကိုလိုနီဖြစ်ခဲ့တဲ့မက်ကာဝနဲ့အနီဟောင်ကောင်ချွတ်မှာဒီမိုကရေစီထောက်ခံတဲ့ဆန္ဒပြပွဲတွေရရှိဖြစ်လာပြီးမှတရုတ်သမ္မတရှီချင်းပင်ကစနေနေ့မှာခုလိုတောင်းဆိုလိုက်တာပါ။ဒါအပြင်ဟောင်ကောင်ဒီမိုကရေစီဆန္ဒပြပွဲတွေမှာနိုင်ငံခြားအင်အားစုတွေကအားပေးလွှင့်ဆော်မှုတွေလုပ်ခဲ့တယ်လို့တရုတ်စစ်အုပ်ကစွပ်စွဲပြီးမှသမ္မတရှီကအခုလိုပြောကြားချက်ထွက်လာတာဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့နဲ့ခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တဲ့ကိုဝင်းမင်းနဲ့မန္နန္ဒာချန်တို့ကိုကျေးဇူးတင်ပါတယ်ရှင်။မကြာခင်မှာတော့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာပါ။ဒီကနေ့ပြာတူလာဇန်တရက်နေ့တနင်္ဂနွေနေ့ဟာကရင်နှစ်သက်ကူနေ့ဖြစ်ပါတယ်။မြမနိုင်ငံတဝန်းကရင်နှစ်သက်ကူနေ့ထိမ့်မဲ့ခန်းနာတွေကျင်းပဖို့ရှိတယ်လို့ပြည်ပရောက်ကရင်လူမျိုးတွေကလည်းကရင်နှစ်သက်ကူပွဲတော်ကိုကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းဆက်ပြီးပြောပြမှာပါ။အမေရိကန်ပြည်ထောင်စုကပြည်내ပေါင်းစုံမှာနေထိုင်နေကြတဲ့ကရင်လူမျိုးတွေကလည်းကရင်နှစ်သက်ကူပွဲတော်ကိုအများအားလိုက်ရက်နဲ့တိုက်ဆိုင်ပြီးလာမယ့်ဇန်နဝါရီလ၁ရက်နေ့နဲ့၅ရက်နေ့တွေမှာစုပေါင်းကျင်းပဖို့ရှိပါတယ်။ကရင်ပြည်ကရင်အရာအခုကျင်းပမယ့်နှစ်သက်ဟာ2954ခုနှစ်ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ကရင်ခေါင်းဆောင်တအုပ်ဖြစ်သူမန်းတောင်းတင်က VOA ကိုပြောပါတယ်
။2954ခုနှစ်ဖြစ်လာတဲ့အကြောင်းရင်းကတော့နော်ကျွန်တော်တို့ဒီခရစ်မပေါ်မီဘောကျွန်တော်တို့ကရင်လူမျိုးတွေကဒီဗမာပြည်ရောက်လာတဲ့အချိန်ကတော့ခရစ်မပေါ်မီဘောနော်939ခုနှစ်မှာကျွန်တော်တို့စာရောက်ခဲ့တယ်ကျွန်တော်တို့စာရောက်ခဲ့တဲ့အချိန်ကပြီးတော့အခုကျွန်တော်ခရစ်စက်ကင်းနဲ့ပြန်ပြီးတော့ပေါင်းတဲ့ခါကျတော့1954ခုနှစ်ကကျွန်တော်တို့ရဲ့ဒီကရင်နှစ်သက်ကူနှစ်လို့သတ်မှတ်တာဘောနော်ဟိုကျွန်တော်တို့ရဲ့ဘောနော်ကရင်လူမျိုးတစ်မျိုးလုံးရဲ့အထွတ်မြတ်ထားတဲ့နှစ်ထူးနှစ်မြတ်တစ်ခုဖြစ်ပါတယ်ကိုယ့်ရဲ့ယဉ်ကျေးမှုပေါ့နော်မပပြောင်းအောင်ထိမ့်သိမ့်ကောက်ွယ်ဖို့ဆိုတော့ကျွန်တော်တို့ကရင်တမျိုးသားလုံးရဲ့အဲခံရချက်ဖြစ်ပါတယ
်ကရင်နှစ်သက်ကူနှစ်ထိမ့်မှတ်ခန်းနာကို1938ခုနှစ်မှာစတင်ကျင်းပခဲ့တာပါမြန်မာလားဖြစ်တဲ့ပြာတူလာဇန်တရက်နေ့ဟာကရင်ပြည်ကရင်အရာပထမဆုံးလားဖြစ်ပြီးသကောကရင်တွေကတလေးလို့ခေါ်ဝေါ်ပြီးဘိုးကရင်တွေကတော့ထိုက်ကောက်ပိုးလို့ခေါ်ကြောင်းဗြိတိန်နိုင်ငံအခြေစိုက်Karen Community Association UK ရဲ့အတူရမှုအထီးကော်ကပြောပါတယ်
။သလေးဆိုတာကတော့ဘယ်လိုပြောမလဲကျွန်တော်တို့ရဲ့ secret မှာဆိုတော့ပထမလာပေါ့နော်ပထမလာဆိုတော့ဒါကြောင့်သလေးမတန်ခင်ဆိုတော့ကျွန်တော်တို့ကလာဘလူးလာဘလူးဆိုရင်စနေလပိုင်းပေါ့နော်စနေလပိုင်းလာဘလူးချိန်ဆိုတာကျွန်တော်ကစပားလေးတွေပါလေရိုက်ပြီးကုန်ဟို delete ထုတ်စံအရာတော့အရှိတော်ကဘလူးပြန်နားတွေပါလေနောက်ပြီးတော့ဟိုဝိညာဉ်ပါလေကျွန်တော်တို့ဟိုကိုယ်ဝယ်တယ်လေဒါကြောင့်ပေါ့ကိုယ့်ကိုယ်ဆောက်ရှောက်တို့အတွက်တော့မတော်စပားတွေပါလေအများထွက်တာလေနားတွေပါကျွန်တော်တို့ပြန်ပြီးတော့ချီကျူးတယ
်ဗြိတိန်နိုင်ငံမှာကီနှစ်တကူပွဲတော်ကိုဇန်နဝါရီလ3ရက်နေ့မှာရိုးရာမပြတ်ကျင်းပဖို့စီစဉ်ထားကြောင်းလဲအထီးကော်ကဆိုပါတယ
်ကျွန်တော်ကျင်းပမှာတော့နေရာတစ်ခုပေါ့နော်ဟိုလန်တယ်တစ်ခုနောက်ပြီးတော့ရှက်ပြီးမှာတစ်ခုရှက်ပြီးမှာတော့အမြင်အများစုရှိတယ်ဆိုတော့ရှက်ပြီးဝင်ကြီးကတော့ကျွန်တော်ပြန်ပြီးတော့အကြောင်းကြားသူတို့ကတအားဝမ်းသာတာပေါ့နော်သူတို့ကရင်တို့လက်ခံတာနောက်ကရင်လည်းမဟုတ်အခြားဟိုနိုင်ငံသားလေးတွေမှာအများကြီးရှိတော့သူတို့ကတအားပြီးတော့ဝမ်းမြောက်ကြတယ်နောက်တော့သူလက်ကုံယူတယ်ဒါကြောင့်သူတို့ကဘယ်လိုမျိုးခေါ်လဲဆိုတော့ City of Century ပေါ့နော်အခြားလူမျိုးအများအပြားလာပြီးတော့ခေါ်လုံနေကြတဲ့ဟိုမြို့တစ်မြို့ပဲဖြစ်တယ်ဆိုတော့ကျွန်တော်တို့လည်းကျွန်တော်တို့ဝမ်းသာတယ်နောက်ပြီးတော့အခြားဒုက္ခတွေလာနေတဲ့ကျွန်တော်တို့လူမျိုးပေါ့နော်ကျွန်တော်တို့သူတို့လည်းကျွန်တော်တို့ဖိတ်ထားပါတယ
်ကရင်နှစ်တကူပွဲတော်မှာအဓိကအရေးပါတဲ့ရိုးရာဖျော်ဖြေပွဲတွေကတော့ဖားစီတီးတာဝညက်အကဒုံငိမ့်အကတွေဖြစ်ပြီးကရင်ရိုးရာအဝတ်တွေကိုခင့်နဲ့အညီတီထွင်ချုပ်လုပ်ထားတဲ့ဖက်ရှင်ပြိုင်ပွဲ၊စကရေလူပွဲစတာတွေလည်းပါဝင်ပါတယ်။ပြပရောက်ကရင်လူမျိုးတွေအနေနဲ့ကရင်နှစ်သက်ကူပွဲတော်ကိုဒလိထုံးတန်းအစဉ်အလာမပြတ်ကျင်းပကြတာဟာရင်းမြေချမှာကြီးပြင်းလာတဲ့ကရင်မျိုးဆက်သစ်လူငယ်တွေကိုရိုးရာအမွေအနှစ်ထိမ့်သိမ်းနိုင်ဖို့ဖြစ်တယ်လို့ကရင်ခေါင်းဆောင်တွေကပြောဆိုပါတယ်ရှင်။
အခုဆက်လက်ပြီးတော့ဥအောင်ခေရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါမြမပြည်မှာစစ်ရာဇဝတ်မှုတွေဖြစ်ပွားနေတာအနှစ်60ကျော်လာပြီမဲ့အရေးယူမဲ့သူမရှိဖြစ်နေပါတယ် စစ်တပ်ရဲ့ပြစ်မှုတွေမှာတာဝန်အရှိဆုံးဟာစစ်ကောင်းဆောင်တာဖြစ်ကြောင်းဥအောင်ခင်နဲ့ကိုဇော်ဝင်းလိုင်တို့ကဒီတစ်ပတ်သုံးသပ်တင်ပြထားပါတယ်ရှင်
နိုင်ငံအခြေပိုင်းဒေသကရပ်သားတွေကိုအစိုးရတပ်ကတပ်ဖြတ်ညှင်းဆဲရမှာတာဝန်အရှိဆုံးစစ်ဗိုလ်သုံးဦးရဲ့အမိကို Harvard Law School လူ့အခွင့်အရေးအဖွဲ့ကထုတ်ပြန်ကြေညာထားပါတယ်။လက်ရှိပြည်ထောင်စုဝန်ကြီးဒုဗိုလ်ချုပ်ကြီးကိုကိုအထူးစစ်ဆေးဘယူရိုကစစ်ဦးစီးဗိုလ်မှူးချုပ်ခင်စောဦးနဲ့နေပြည်တော်ရဲ့တိုင်းမှုဗိုလ်မှူးချုပ်မောင်မောင်အေးတို့ကိုရာဇဝတ်မှုကျူးလွန်သူအဖြစ်ပေါ်ပြပါတယ်။2006က2008အထိမြန်မာပြည်အရှေ့ပိုင်းစစ်စင်ရေးမှာအရတားအများအပြားကိုတတ်ပြတ်ခဲ့တဲ့စစ်ရာဇဝတ်မှုမှာတာဝန်ရှိကြောင်း98မျက်နှာအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာပြည်အရှေ့ပိုင်းမှာကွင်းစင်လေးလာစုံစမ်းပြီးရေးသားထားတဲ့အစီရင်ခံစာဖြစ်ပါတယ်။2009ကလည်းအစိုးရတပ်ကကျူးလွန်တဲ့ရာဇဝတ်မှုကြီးတွေကိုလေ့လာဆန်းစစ်ထားတဲ့စာမျက်နှာတရားကျော်အစီရင်ခံစာကို Harvard လူ့အခွင့်အရေးအဖွဲ့ကထုတ်ဝေမှုပါတယ်။အဲ့ဒီတော့ကတော့ကုလသမဂ္ဂထုတ်ပြန်တဲ့စာရွက်စာတမ်းကိုသာလေ့လာဆန်းစစ်ပြီးအစီရင်ခံစာရေးထားတာဖြစ်ပါတယ်။ဒီလိုလေ့လာရမှာ ICC နိုင်ငံတကာရာဇဝတ်ခွန်ရုံးရဲ့ရောမဥပဒေကိုဂိုက်တံအဖြစ်သုံးထားတာကြောင့်တရားခွင်စစ်ဘူတွေကိုနိုင်ငံတကာရာဇဝတ်ခွန်ရုံးကစီရင်ပိုင်ခွင့်ရှိတယ်လို့ဆိုပါတယ်
။အစိုးရတပ်ရှိတဲ့ဒေသမှာအတင်းအဓမ္မခံစီမှုစစ်သားစုဆောင်မှုမဒိမ့်မှုလူသတ်မှုစတာတွေဖြစ်ပွားနေတာကြားလာပါပြီ။ဒီလိုနှစ်ပေါင်းများစွာတစ်ဖက်သက်အနိုင်ကျင့်ပြီးမတရားလုပ်တာကိုဗိုလ်ချုပ်မှုကြီးတန့်ရွှေနဲ့အဖွဲ့ကသူတို့နဲ့မဆိုင်သလိုလုပ်နေပါတယ်။1988ခုနှစ်ကစတဲ့အနှစ်20ကျော်စစ်တပ်ရဲ့လှုပ်ရက်ကိုတရားစွဲခြင်းအရေးယူခြင်းမလုပ်ရလို့အခြေခံဥပဒေပုံမှန်445ကတားမြစ်ထားပါတယ်။2008အခြေခံဥပဒေဟာစစ်အုပ်စုမတရားလုပ်ခဲ့တာကိုကာကွယ်ပြီးအခွင့်အရေးခံစား권ပေးထားပါတယ်။တကယ်တော့ဗိုလ်ချုပ်မှုကြီးတန့်ရွှေလက်ထက်မှာရာဇဝတ်မှုအများဆုံးစစ်တပ်ကကျူးလွန်ခဲ့တာဖြစ်ပါတယ်။နေပြည်တော်တိဆောက်မှုအပါအဝင်စီမံကိန်းနဲ့စစ်စင်ရေးကြောင့်အတင်းအဓမ္မဖယ်ရှားခံရတဲ့ဒေသခံအယတဒုက္ခတွေတန်းချီပြီးရှိနိုင်ပါတယ
်စစ်တပ်အကြီးအကဲရဲ့အကျင့်ဟာစစ်တပ်မှာရုံပြန်ဟတ်တာမှုစစ်ကောင်းဆောင်ကိုကျင့်တရားမကောင်းရင်မကောင်းတယ်လို့စစ်တပ်ကလည်းဖောက်ပြန်တတ်ပါတယ်1962ဇူလိုင်9ရက်စန္ဒပြပွဲ1965 1969နဲ့1980ကြောင်းသွားဦးကြွားမှု1984မေလအလုသမားသပိတ်နဲ့ဒီဇင်ဘာဥတ္တရေအခင်း1985ကျောင်းသားဆန္ဒပြပွဲ1986မိုင်းရာပြည်ဆန္ဒပြပွဲ1989ကျောင်းသားဆန္ဒပြပွဲ1988အရေးတော်ပုံစာရတွေကိုနှိမ်နှင်းတက်ဖြတ်တဲ့ရာဆွေးမှုမှာတာဝန်အရှိဆုံးဟာဗိုလ်ချုပ်ကြီးနေဝင်ဖြစ်ပါတယ်အဲ့ဒီတုန်းကတော့စစ်အေးတိုက်ပွဲဖြစ်နေလို့ကွန်မြူနစ်ဆန့်ကျင်တဲ့ဘူနေဝင်းကိုအနောက်တိုင်းကလက်ပိုက်ကြည့်နေခဲ့ပါတယ်ကမ္ဘောဒီးယားကောင်းဆောင်လူသားကောင်ပေါ်ပေါ့ကို1989မှာသွားတွေ့တဲ့တူဒီသောနိုင်ငံတော်အကြီးအကဲဟာဦးနေဝင်ဖြစ်ပါတယ်
1988လူတို့အောင်ကြွမှုကိုတပ်ဖြတ်နေနှင်းပြတဲ့နောက်ပိုင်းတိုးချက်လိုက်တဲ့စစ်တပ်ဟာလူအခွင့်အရေးချိုးဖျက်မှုနဲ့အဂတိလိုက်စားမှုကြောင့်နာမည်ပြက်လာပါတယ်တိုင်းသူပြည်သားကိုလောက်ခမပေးပဲအတင်းအဓမ္မခိုင်းစေတာဟာလူသားအလုံးအပေါ်မှာရာဇဝတ်မှုကျူးလွန်တာဖြစ်ကြောင်း ILO စုံစမ်းရေးကော်မရှင်အစီရင်ခံစာမှာဖော်ပြပါတယ်1996ကျောင်းသားအောင်ကြွမှုဖြစ်ပြီးတဲ့နောက်ပိုင်းမှာအကြမ်းဖက်မှုတွေများလာပါတယ်။2003မှာဖြစ်ပွားတဲ့ဒီပဲရင်လူတပ်ပွဲမှာရာနဲ့ချီပြီးတေဆုံးပြန်ပါတယ်။အဲ့ဒီနောက်2009မှာတန်ဃာဥဆောင်တဲ့ပြည်သူဆန္ဒပြပွဲကိုစစ်အစိုးရကအကြမ်းဖက်နေနှင်းပြန်ပါတယ်။စစ်ဖြစ်ပွားမှုနဲ့လူခွင့်ရေးချိုးဖောက်မှုကြောင့်ဦးတန်းရွှေလက်ထက်မှာနေရစွန့်ခွာရသူအရသားပေါင်းတန်းကနေ3တန်းအထိရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။
ဧကရံပုံငွေတည်င်းနဲ့တသားစ်ကိုတိုင်းနာတပ်ဖွဲ့တွေမရနိုင်အောင်ဒေသခံရွာသူရွာသားနဲ့အဆက်ပြတ်တဲ့ဖြက်လေးဖြက်စစ်စင်ရေးလမ်းစဉ်ကိုဥနေဝင်ရောဥတန်းရွှေရောကျင့်သုံးပါတယ်အထက်အမိတ်နာဂံပြည်လုတ်တဲ့စစ်ဘူဟာအမှားအမှန်ကိုဝေဖန်နိုင်တာမဟုတ်ပါဘူးအထက်ကခိုင်းရင်အမျိုးသမီးကလေးဖုန်ကြီးလူကြီးလူငယ်အရွယ်မရွေးစစ်တပ်ကပြစ်တတ်ပါတယ်အရသားတပ်ဖြတ်တာကိုတာဝန်ချီပြွန်တဲ့စစ်မှုတန်းလို့သတ်မှတ်ပါတယ်2002ဒီဇင်ဘာမှာဥနေဝင်ပေးတဲ့အခါမြန်မာပြည်ကိုဖြစ်စည်းသူကြီးတေပြီလို့ economic စာဆောင်ကရေးပါတယ်။ဦးသားရွှေလက်ထက်မှာတေကြီးဖြစ်စည်းသူနဲ့ဒုက္ခရောက်သူတန်းချီပြီးရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ဒါပေမဲ့သူတို့ကိုအရေးယူဖို့ဘယ်သူကမှစိတ်ကူးဖို့မရပါဘူး။နေပြည်တော်ကကာကွယ်ရေးဌာနပြတိုင်မှာဗိုလ်ချုပ်အောင်ဆန်းဓာတ်ပုံကိုဗိုလ်ချုပ်ကြီးနေဝင်နဲ့ဗိုလ်ချုပ်မှုကြီးတန်းရွှေတို့ရဲ့ဓာတ်ပုံတွေကခြံရံထားတယ်လို့သိရပါတယ်။ ခုနှစ်ဝင်းတဲ့ဦးသန်းရွှေကိုမင်းစိုးမင်းမြင့်စစ်တရခန့်အဖြစ်နိုင်ငံခြားစာနယ်ဇင်းတွေကဖော်ပြကြပြီးမယ်အစိုးရတပ်ကတော့စစ်ကောင်းဆောင်ကြီးတွေအဖြစ်ကိုးကွယ်စည်းကပ်နေစေဖြစ်ပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေးတုံသက်ချက်အစီအစဉ်ပါရှင်အခုတနင်္ဂနွေနေ့နနက်ခင်းအစီအစဉ်အတွက် American Indian သုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ဖို့ချိန်ရောက်ပါပြီ Christmas နဲ့ပတ်သက်လို့ဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင
် Christmas ပွဲတော်ကိုကဘာတဝမ်းကျင်းပဖို့ပြင်ဆင်နေချိန်မှာ Christmas ဆိုတဲ့ဝေါ်ဟာရကိုအခြေခံတဲ့idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးတင်ပြမယ့် idiom အသုံးကတော့
like turkeys voting for early christmas
ဖြစ်ပါတယ်စာလုံးပေါင်းက l i k e like ကတူရာ t u r k e y s turkeys ကကျစင်တွေ v o t i n g voting ကမဲပေးတာထောက်ခံတာFOR 4ကအတွေ EARLY early ကစောတာ CHRISTMAS Christmas က Christmas ပွဲတော့ဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ကျစ်စင်တွေက Christmas စောစောကြပါစေလို့ဆူတောင်းနေကြတယ်မဲပေးနေကြတယ်ဆန္ဒပြုနေကြတာနဲ့တူနေတယ်ဆိုတာပါပဲကျစ်စင်သားတွေကို Thanksgiving ကျေးဇူးတော်နေ့နဲ့ Christmas မှာအကောင်လိုက်ပေါင်းစားကြတာ roast လို့စားကြတာဒီလိရှိလို့ကျစ်စင်ဘေးက Christmas စောစောကြပါစီလို့ဆူတောင်းလို့ဖြစ်နေတယ်ဆိုရင် idiom ဆိုရဲသူ့ဝိုက်ဒီဘေးကတော့ကိုဘဝဆုံးရှုံးရလေအောင်ကိုတိုင်ကမြ мян ဖြစ်ပါစီလို့ဆူတောင်းတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်ဒီနေ့တော့ကိုဘဝပစ္စည်းအားပစ္စည်းချောင်းဥတီနေတဲ့အခြေအနေကိုကိုကလက်ခံနေတာလည်းဖြစ်ပါတယ်ကျမတို့မြန်မာမှာတော့ကိုကျမစိုးကိုဖန်တီတာကိုတည်တွင်ကိုတူးတာလို့အနည်းဆက်ဆုံးရှိတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကတော့
If you guys keep drinking and gambling it'll be like turkeys voting for early Christmas
ကိုလူတို့အရက်တော့လောင်းကစားတာဆက်ပြီးလုံနေကြမယ်ဆိုရင်တော့ကိုကျမစိုးကိုဖန်တီနေကြတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပ
ါ If you guys keep drinking and gambling it'll be like turkeys voting for early Christmas
ခုစလေတင်ပြပြီးမှကတော့
cancel someone's Christmas
ဖြစ်ပါတယ်စာလုံးပေါင်းက C A N C E L cancel ကပယ်ဖျက်လိုက်တာဖျက်သိမ်းလိုက်တာ S O M E O N E apostrophe sSomeone's got Ludu Diao Ye. CHRISTMAS Christmas got Christmas Puero. So, the great thing is, Diai Diwe got Ludu Diao Ye Christmas Puero go Piet Thing like that. But, Gavatwama Christmas Puero go Ludwe, Dinitika, Sinweya ma, Ludu Diao Ye Christmas Puero go Piet Thing like that. So, in Eddie Luye Bua go Chong Yin Zid, the bomb you go, Soluda Pipari.ဒီလူဘွားမှာနောက်ထပ် Christmas ပွဲတော်နဲ့မကြုံရတော့ဘူးဆိုတော့သူလဲလူပြေမှာမရှိတော့တဲ့သဘောမျိုးပေါ့အဲ့ဒီလူဘွားပြစ်အောင်လုပ်တဲ့သဘောမျိုးလည်းဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I was scared because he said he's going to cancel my Christmas he must be mad at me
ကျွန်တော်ကသူကသတ်မယ်လို့ပြောလာတော့ကျွန်တော်လည်းတကယ်ပဲကြောက်သွားတယ်ကျွန်တော်ကသူတိတ်ဆိတ်ဆိုးနေပုံရတယ်လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ I was scared because he said he's going to cancel my Christmas. He must be mad at me.
ကိုနောက်ဆုံးတင်ပြပေးမှာကတော့
White Christmas.
ဖြစ်ပါတယ်။စာလုံးပေါင်းက W H I T E White ကအဖြူရောင် C H R I S T M A S Christmas ကပွဲတော်ဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကတော့Christmas အဖြူရောင်ပေါ့ Christmas ဖြစ်တဲ့ December လ25ရက်နေ့ဟာအနောက်နိုင်ငံတွေမှာဆောင်းရာသီဖြစ်တဲ့အချိန်နှင်းကြလေရှိပါတယ် Christmas နေ့မှာနှင်းကြရင်ပတ်ဝန်းကျင်တစ်ခုလုံးဖြူပွေးနေတဲ့အတွက်အဲ့ဒီနေ့ကို White Christmas ရေလို့တင်စားခေါ်ဝေါ်တာဖြစ်ပါတယ်ဒါကြောင့် White Christmas ရေ idiom အသုံးကတော့ Christmas နေ့မှာ နှင်းကြတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm hoping this year will be a white Christmas. My kids are looking forward to playing with snow.
ဒီနှစ် Christmas မှာနှင်းကြပါစေလို့ကျွန်တော်ဆုတောင်းနေ။ကျွန်တော်ကလေးတွေကနှင်းနဲ့ဆော့ကျင်ကြတယ်လေလို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ။
I'm hoping this year will be a white Christmas. My kids are looking forward to playing with the snow.
ဒီတင်ပါ Christmas ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
Like turkeys voting for early Christmas, cancel someone's Christmas, white Christmas.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပြဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
အခုဒေါ်လာလာတန်တင်ဆက်သွားတဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာ Christmas War ဟာရအကြောင်းနားဆင်ကြရပြီးတဲ့နောက် Christmas ကာသမယဒေးတချင်းတစ်ပုတ်ထုတ်လွှင့်မှာပါ Taylor Swift ရဲ့ Back to December ပါရှင
် I'm so glad you made time to see me How's life? Tell me how's your family? I haven't seen them in a while Busier than ever With small talk Work in the weather Your guard is up And I know why Because the last time You saw me is still burning The back of your mind You gave me roses And I left them there to die
နက်ခင်ဗျူအေးမြန်မာပိုင်းစီစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေဆက်လက်ထုတ်လွှင့်နေပါတယ်ရှင
်ဗျူအေးမြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ
ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းတိုမီတာ24 kHz 1212.3 လိုင်းတိုမီတာ32 kHz 9325လိုင်းတိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဝက်ဘ်ဆိုက်ဖြစ်တဲ့ burmese.voanews.com နဲ့လူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook လိပ်စာက VOA Burmese Fan Page တို့မှာဖတ်ရှုနားဆင်နိုင်ပါတယ်ရှင်။အခုတော့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီ။ထုတ်လုပ်သူမဆုမွန်နဲ့အတူမဆုမျက်မွန်ကတင်ဆက်ထားပါတယ်ရှင
်။မင်္ဂလာပါရှင်။တိုက်ရိုက်လေလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်။ဒီကနေ့တိုက်ရိုက်လီလိုင်းဆွေးနွေးကမ်းမှာဆွေးနွေးမယ့်အကြောင်းကတော့ဒီအခုကတော့2014ခုနှစ်ကလည်းကုန်တော့မယ်ဆိုတော့ဒီအခုကုန်တော့မယ့်2014ခုနှစ်အတွင်းမှာဒီနေ့စဉ်ပေါ့လေသွာလာလှုပ်ရှားနေထိုင်တဲ့ပတ်ဝန်းကျင်မှာမြင်ရကြုံရတဲ့အပြောင်းလဲတွေကိုဆွေးနွေးမှာဖြစ်ပါတယ်အထူးသဖြင့်ကတော့ဒီလူမှုရေးစီးပွားရေးဘက်မှကိုမြင်တွေ့ရတဲ့တိုးတက်မှုတွေတကယ်လို့ဆုပ်ယုပ်မှုတွေရှိတယ်ဆိုလို့ရှိရင်လည်းဒီကြုံတွေ့ရတဲ့ဆုပ်ယုပ်မှုတွေကိုဆွေးနွေးမှာဖြစ်ပါတယ်ဒီဆွေးနွေးဖို့အတွက်ကိုဒီပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူတွေရှိပါတယ်။အဲသူတို့နဲ့မိတ်ဆက်ပေးရမယ်ဆိုရင်တော့ပထမဆုံးတစ်ယောက်ကတော့ဒီရန်ကုန်နိုင်ငံရေးသိပ္ပံကျောင်း YSPS ကိုတည်ထောင်ထားသူတစ်ယောက်လည်းဖြစ်တယ်။နောက်ဒီလက်ရှိ YSPS ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ကိုမြတ်သူဖြစ်ပါတယ်။သူကဒီနိုင်ငံရေးသိပ္ပံနဲ့ပတ်သက်တဲ့ဒီဘာသာရပ်တွေကိုနယ်ဘက်တွေအထီကိုသွားပြီးတော့သင်တန်းတွေပေးနေတဲ့သူလည်းဖြစ်ပါတယ်။နောက်တစ်ယောက်ကတော့ကျမတို့ VOA ဝိုင်းတော်သားကိုဝင်းမင်းမှာဒီပြီးခဲ့တဲ့ရက်ပိုင်းကပဲဒီမြန်မာနိုင်ငံကနေပြီးတော့ခဏပြန်ရောက်လာသူဖြစ်ပါတယ်။ဒီမြန်မာနိုင်ငံမှာလည်းဒီစီးပွားရေးနဲ့လူမှုရေးအခြေအနေတွေကိုလေ့လာနေတဲ့သူဖြစ်ပါတယ်။နောက်ပင်တိုင်းဆွေးနွေးပေးမဲ့သူကတော့ blogger လို့အများသိကြတဲ့ကိုနေဖုံးလက်ပါ။ကိုနေဖုံးလက်ကလည်းဒီသူတို့ရဲ့ဒီမြန်မာ ICT ဖွံ့ဖြိုးတိုးတက်ရေးအဖွဲ့အတူကောက်ကတော့ Mido လို့ခေါ်တဲ့အဖွဲ့နဲ့နယ်လှည့်ပြီးတော့မှဒီနည်းပညာသင်တန်းတွေကိုပေးနေသူဖြစ်ပါတယ်။ Mido အဖွဲ့ရဲ့အမှုဆောင် director လည်းဖြစ်ပါတယ်။နောက်ထပ်တစ်ယောက်ကိုတော့တိတ်ပြီးတော့ထူထူထူထူမိတ်ဆက်ပေးဖို့လိုမယ်မထင်ပါဘူး။ဟာတာတရုတ်ဆောင်အမှုပညာရှင်အရိုင်းဖြစ်ပါတယ်။ဦးအရိုင်းကလည်းဒီအမှုပညာရှင်တယောက်ဖြစ်တဲ့အတွက်ကြောင့်ပေါ့လေဒီအမှုပညာအလုပ်တွေနဲ့ဒီနေဆောင်ကိုလှည့်လည်ပြီးတော့သွားနေရသူဖြစ်ပါတယ်။အဲ့တော့ရန်ကုန်နေမကဘူးဒီနယ်ဘက်တရားအခြေအနေကိုလည်းပြောပြနိုင်မဲ့သူတွေကိုရွေးပြီးတော့မှဆွေးနွေးဖို့ဖိတ်ခေါ်ထားတာဖြစ်ပါတယ်။ဆိုတော့အခုကျွန်တော်တို့ထုတ်လို့သူမဆုမွန်ကတော့သူစူးစမ်းပြီးတော့တယ်လီဖုန်းနဲ့ဆက်သွယ်နေပါတယ်။အခုလက်ရှိတော့ကိုမြတ်သူနေကိုဝင်းမင်းလိုင်းပေါ်မှာကိုနေဖုန်းလက်တို့ရောက်နေပြီလို့ကြားပါတယ်ဆိုတော့အရင်ဆုံးကိုမြတ်သူကိုမေးပြရစီရှင်ကိုမြတ်သူအနေနဲ့အခု2014ခုနှစ်ပေါ့နော်အခုပြီးခဲ့တဲ့ကုန်တော့မဲ့နှစ်အတွင်းမှာကိုမြတ်သူမြင်ရတဲ့ဒီအပြောင်းလဲတွေမြန်မာနိုင်ငံမှာဘလို့အပြောင်းလဲတွေရှိခဲ့လဲအဓိကခုနပြောသလိုပဲစီးပွားရေးနဲ့လူမှုရေးပိုင်းမှာမြင်ရတဲ့အပြောင်းလဲတွေကဘာတွေလို့မြင်ပါလဲရှင
့်2014ထဲမှာတွေ့ရတဲ့ဒီစီးပွားရေးလူမှုရေးအပြောင်းလဲတွေကိုကြည့်မယ်ဆိုလို့ရှင်တော့ဒီစီးပွားရေးပိုင်းမှာရှိရှိမှုတွေလုပ်ပြီးတဲ့ဟာတွေလည်းတွေ့ရပါတယ်။လူမှုရေးပိုင်းမှာပြောမယ်ဆိုလို့ရှိရင်တော့2014မှာထူးခြားတဲ့ဟာကတော့ဒီလိုဒီဘာသာရေးလူမျိုးရေးဟိုပဋိပက္ခတွေနဲ့အဲ့လိုမျိုးနည်းနည်းဟိုအစိုးရဘက်ကဦးတည်သွားနိုင်တဲ့ direction ကိုတွေ့ရတာကျွန်တော်မြင်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ကိုမြတ်သူကတော့ခုနပြောလို့စီးပွားရေးပိုင်းနဲ့လူတွေရဲ့ဒီဘာသာရေးလူမှုရေးပဋိပက္ခတွေမှာစိုးရိမ်မှုနဲ့ကိစ္စနဲ့ပတ်သက်လို့ဟိုဆိုရင်မှုတွေရောသူမြင်တယ်လို့ပြောပါတယ်ကိုဝင်းမင်းရောကိုဝင်းမင်းကတော့ဒီမြန်မာနိုင်ငံမှာအချင်းတော်တော်ကြာကြာနေတဲ့ဒီအမေရိကန်လည်းခဏခဏပြန်လာပြီးတော့လာသူတယောက်ပေါ့လေဝိုင်းသူတော်သားကိုဝင်းမင်းပြောပါအောင်ကိုဝင်းမင်းဒီမြန်မာနိုင်ငံမှာနေတဲ့ကာလအတွင်းမှာမြင်ရတဲ့အတွေ့ဟိုအပြောင်းလဲတွေဘာတွေရှိလဲပေါ့တိုးတက်လာတာတွေရှိတာဆိုရင်လည်းတိုးတက်လာတာဆွေရဲ့ရုပ်သွားတာတွေရှိတယ်ဆိုရင်လည်းဆွေရုပ်သွားတာဘာတွေမြင်ရလဲကိုဝင်းမင်
းဟုတ်ကဲ့စီးပွားရေးပိုင်းမှာရှိရင်တော့ခုနကကိုမြတ်သူပြောခဲ့တယ်လို့ပဲပေါ့နော်ဒီဖြေလျှော့မှုတွေများလာတဲ့အတွက်ဒီစီးပွားရေးရရုံချင်မှုပုံများလာတာပေါ့နော်အဲ့ခါကျတော့ပြည်တွင်းပြည်ပအောင်ရည်ရည်မြွတ်နယ်မှုတွေကတော်တော်ကိုတိုးတက်လာတာတွေ့ရပါတယ်ဒီအစာပေါင်းတော်တော်လေးကိုများများကိုတိုးတက်လာတွေ့ရပါတယ်အဲ့ဒါအကြောင်းမလို့လဲဒီစီးပွားရေးတိုးတက်မှုနှုန်းကဒီနှစ်မှာဒီ 9.8% ရခဲ့တဲ့အထိပေါ့နော် GDP ကနေခံမှန်းထားပြီးတော့ရှေ့မှာလည်းအခုလိုအလားတူပေါ့နော်အဲမြင်းမြန်မာမှာစီးပွားရေးဆက်ပြီးတော့တိုးတက်သွားမယ်လို့တော့ပြောထားပါတယ်အဲ့တော့ဒီနေရာမှာဒီစီးပွားရေးတိုးတက်မှုအကြောင်းကိုကြည့်မယ်ဆိုလို့ရှိရင်ခုနကစီးပွားရေးထိစပ်မှုရဲ့ရလဒ်တစ်ခုဖြစ်တဲ့ရည်ရည်မြွတ်နယ်မှုများလာတာဖြင့်ဒီပို့ကုန်တွေလည်းပုံများလာတယ်အဲ့ဒါအပြင်သူတို့ပြနေတဲ့ရေနံနဲ့တော့တန်ကိုပါလေပေါ့နော်ပို့နိုင်တဲ့အားတွေပုံများလာတယ် တော့နိုင်ငံခြားခီးသွားတာမှုဒီလုပ်ငန်းကလည်းတိုးတက်လာတယ်ပေါ့နော်ဒီနိုင်ငံသားတွေလာလို့ရှိရင်တော်တော်များလာတယ်နောက်တစ်ခုကဒီလေယာဉ်ကြီးအတွက်ကိုချင်းငွေတွေပေးတာနောက်တစ်ခါအသေးစားနဲ့အလက်စားလုပ်ငန်းတွေပေါ့နော်အိမ်တွင်းမှုလုပ်ငန်းတွေလည်းတချို့ပါလာပေါ့အဲ့ဒီလုပ်ငန်းတွေအတွက်ဒီချင်းငွေထုတ်ပေးရတဲ့ညားလာတဲ့အတွက်စီးပွားရေးကတော့ဟိုခြေကံအားဖြင့်တော့စကောင်းလာပြီးတော့တိုးတက်မှုတစ်စုံတရာခုနကပြောလို့ပေါ့နော်ခုနှစ်တက်မှ800ခန်းကိုရောက်လာတာကိုတွေ့ရပါတယ်ဒီလူမှုရေးပိုင်းမှာချိန်မယ်ဆိုတော့အထူးကြဆုံးပေါ့လေအဲ့ဒါကတော့ကျွန်တော်တို့တကယ်ဝမ်းသာပါတယ်ဒီတစ်ခါပြန်သွားတဲ့ချိန်ပါလေလက်ကင်ဖို့သုံးတဲ့လူကအရန်လိုများလာတယ်ကြာပန်းလူသမားတွေကစားအလို့ဒီလက်ကင်ဖို့သုံးလာတာကိုတွေ့ရတယ်ဥပမာကျွန်တော်ပြန်ရောက်တော့အိမ်ပြောင်းတယ်ပေါ့နော်အဲ့ဒီချိန်မှာဒီအိမ်ပြောင်းတဲ့လူသားတွေကိုယ်တိုင်ကသူတို့လက်ကင်ဖို့နဲ့အချင်းချင်းတွေသူတို့လောက်ကြတယ်တစ်ခါလေမှသူကဆိုင်ကားသွားနေတယ်တစ်ခါလေမှသူကသေးသွားရောက်နေအဲ့တော့လက်ကင်ဖို့ပုံမူတီးပြီးတော့ဆိုင်ကားခေါ်တာအိမ်ပြောင်းရှိဖို့ခေါ်တာခုနကဈေးရောက်တဲ့အချိန်တက်မှတ်တာဆိုတော့သူတို့ရဲ့ဝင်ငွေလေးတွေရားလာတာကိုတွေ့ရတဲ့အတွက်ကျွန်တော်မြင်တော့တဖြည်းဖြည်းတော့ဒီအနေအထားတွေကကောင်းလာဖို့လာလာရှိရလို့မျှော်လင့်ရပါတယ်လူရေးရကြည့်ရင်တော့ဒီပညာရေးနဲ့ကျန်းမာရေးဘက်မှာဒီအရေးအတွက်အဖြစ်ပေါ့နော်ကျောင်းတွေအချိန်ကနေရလာတော့တွေ့ရတယ်ဒါပေမဲ့အရေးချင်းအဖြစ်တော့အားနဲ့သေးတယ်ပေါ့နော်ဒီစေဝါရရှိမှုအပိုင်းနဲ့ဒီပညာသင်ကြားမှုနည်းစနစ်အပိုင်းမှာဒါပေမဲ့ဒီပညာရေးမှာလူရေးကျိုးစနစ်ဒီပြန်ဆလိုက်နိုင်တာတော့ရန်ကုန်တက္ကသိုလ်ဘာကအဆောင်တွေပြန်ဖွင့်ပြီးတော့ကျောင်းသားတွေပေါ့နော်သူတို့ကပြန်ကျောင်းတက်နေရတာနောက်ဒီကျန်းမာရေးမှာလည်းကာကွယ်ဆေးထိုးမှုတွေပုံများလာတာဒါတွေအလုံးကြည့်လိုက်လို့ရှိရင်တော့လေဒီပြင်ရရင်လည်းချက်ပါရင်မှာအသုံးစေးတိုးလာတာလေးတွေရလက်လေးတွေကျွန်တော်စတွေ့ရတာပေါ့နော်ဒါပေမဲ့တစ်ချိန်တည်းမှာလူမှုရေးအစိုးရအဆုံးကတော့ခုနကကုမြတ်သူပြောတဲ့ကိစ္စပါပဲဘာသာရေးရတင်းမာမှုရေးပြင်းထန်မှုရေးကျွန်တော်များတော်တော်ကြီးကိုများလာတယ်မချုံဘူးလောက်ပေါ့နော်ဖြစ်လာတာကိုတွေ့ရတယ်အဲ့ဒါကတော့တကယ်ကိုစိတ်မကောင်းကြပ
ါဟုတ်ကဲ့ပါကိုဝင်းမင်းခုလိုဆွေးနွေးပေးတာကျေးဇူးတင်ပါတယ်ကိုဝင်းမင်းရောကုမြတ်သူရောခဏလေးလိုင်းပေါ်မှာနေပါဦးနောက်တစ်ခေါက်ထပ်ပြီးတော့ဆွေးနွေးပါဦးမယ်အခုတစ်ခေါက်အကိုနေဖုံးလက်ကိုမေးကြည့်ပါရဲ့ရှင်ခုနကစောကိုဝင်းမင်းပြောတော့တဲ့အထဲမှာဒီအာတမန်ဟိုပေါ့လက်လုတ်လက်စားလူတန်းစားတွေပါလက်ကင်ဖုန်းတွေကိုကင်လာနိုင်ပြီလို့ပြောပါရဲအဲ့တော့တို့ရဲ့ဒီလိုလက်ကင်ဖုန်းသုံးနိုင်တဲ့အတွက်ကြောင့်မဟုတ်လို့လဲတို့ရဲ့ဒီဝင်ငွေရရှိမှုအပိုင်းမှာပို့ပြီးတော့တိုးတက်လာတယ်လို့ပြောပါရဲဘာလို့ဆိုကိုနေဖုံးလက်ကဒီမြန်မာ ICT ဖွံ့ဖြိုးတိုးတက်ရေးအဖွဲ့မီဒိုအဖွဲ့နဲ့ပေါ့လေနည်းလှည့်ပြီးတော့လဲနီးပညာသင်တန်းတွေပေးနေတဲ့သူဖြစ်တဲ့အတွက်ကြောင့်အဲ့လိုမျိုးဒီဟိုအောက်ခြေလူတန်းစားတွေမှာလက်ကင်ဖုန်းသုံးနိုင်တဲ့အခြေအနေကနေဘက်တွေမှာဘယ်လိုမြင်ရလဲဒီဟာတွေဒီလိုမျိုးတိုးတက်မှုတွေရောရန်ကုန်မှာတိုးတက်လာသလိုနေဘက်တွေမှာတိုးတက်တာတွေရောဘာတွေမြင်ရလဲကိုနေဖုန်းလက်ပြောပါအောင်ရှင
်။ဟောတကယ်ကျတော့ဒီတိုင်းပြည်တစ်ခုကြီးအပြောင်းအလဲဖြစ်နေဆိုတော့ဒီနီးပညာကတော့ပထမဆုံးနေတဲ့သူကညံအတင်နဲ့ညံတဲ့ခါကျတော့သူကပထမဆုံးပြောင်းလဲတဲ့အထက်မှာပါတော့ကျွန်တော်တို့ရှိမှလည်းအပြောင်းအလဲမှာအရင်တည်တာကတော့ mobile phone တွေနောက်ပြီး ID နဲ့ပတ်သက်တဲ့ကိစ္စတွေပေါ့နော်။ဒီကြောင့်လည်း mobile phone တွေကကျွန်တော်အရင်တော့ဆိုရင်တိမ်မောင်းများတော့ပေးယူဝယ်နေရတယ်ခုကျွန်တော်ပေါ်ပေါ်လုံးနဲ့ဝယ်နိုင်လာတယ်ပေါ့နော်။ဒါထင်ရှားတည်တာလည်းပြောင်းလဲမှုတစ်ခုပေါ့။ဒါပေမဲ့တစ်ခုရှိတာကကျွန်တော်တို့ဒီ mobile phone အသုံးပြုမှုနဲ့ဆွဲဆက်ပြီးပြောရမှာကျွန်တော်ကျော်လျှက်ချက်မီကိစ္စပါနော်။ဟိုနေရီကိုလျှောက်ကျွန်တော်တို့ဒင်းနန်းလေးလိုက်ပေးတဲ့ကိစ္စမှာဗာတွေ့ရတယ်ဆိုတော့အခုသိကြတယ်ကျွန်တော်ထင်တယ် mobile phone ကတော့ဒီတစ်နည်းနည်းအတွင်းမှာဒါတော်တော်များများဒါတော်တော်များများလက်ထဲကို mobile phone တွေရောက်သွားမဲ့သဘောတော့ရှိအောင်နော်။အဲ့တော့တစ်ဖက်ကလက်စစ်မီးရဲ့ပုံစံလိုက်နိုင်မိတာပေါ့နော်။အဲ့တော့ကျွန်တော်ရန်ကုန်မြို့လိုနေရာမျိုးမှာအခုကျန်ဒီလက်စစ်မီးကပြတ်နေတော့ဆိုတော့နေရီမှာ mobile phone တော့ရောက်သွားမယ်လက်စစ်မီးမရှိဘူးဆိုတဲ့အနေအထားမျိုးကိုကျွန်တော်ကျုံတာရနိုင်တယ်လို့ကျွန်တော်ယူဆရပြ။ဟုတ်တယ်တချို့နိုင်ငံတချို့နယ်မှာဆိုကျွန်တော်ထင်တယ်ကဒီ mobile phone တွေတော့ရှိတယ်ဒါပေမဲ့ mobile phone တွေကိုအားသွင်းတဲ့အခါမှာမိသက်နှိုးပြီးတော့ mobile phone ကိုအားသွင်းနေရတယ်ဆိုတဲ့ပုံစံမျိုးတွေဒါပဲချိန်ချိန်မှာကျွန်တော်တို့ဖြစ်လာမယ်လို့ထင်တယ်ပေါ့နော်နောက်တစ်ခုကဒီလိုမျိုးနည်းပညာတွေပုံမျိုးတွတ်တက်လာတဲ့အခါမှာကျွန်တော်တို့ဒီတင်တန်းတွေလိုက်ပေးနေဆိုတာလေနည်းပညာကိုဘယ်လိုမျိုးအကျိုးရှိရှိအသုံးချမယ်ဆိုတဲ့ဒေသမျိုးတွေကျွန်တော်အဓိကလိုက်ပြီးပြောနေတာပေါ့နော်အဲ့တော့ဒီကြားနည်းပညာကတော့ဒါစားလို့မရတဲ့နှိုင်းလုံးတစ်ခုအနေနဲ့ကျွန်တော်တို့ပါလာမယ်ပြီးတော့ပြောင်းလဲလာမယ်ဒါပေမဲ့အဲ့ဒီနည်းပညာကိုကျွန်တော်တို့အကျိုးရှိရှိအတုံးချနိုင်ပြီလားဆိုတော့ကျွန်တော်အသိပညာပိုင်းပေါ့နော်ကျွန်တော်အမြင်ရတော့ကြာတာပြည်သူလူထုကိုဒါနည်းပညာတစ်ခုပဲပေးအောင်လည်းမလုံတော့ဘူးလို့ကျွန်တော်ထင်တယ်ကနည်းပညာနဲ့အတူကျွန်တော်တို့အသိပညာကကျွန်တော်တွဲပေးနိုင်ဖို့လိုအပ်တယ်လို့ကျွန်တော်ယူဆတာပေါ့နော်အဲ့ဒါကြောင့်မို့ကျွန်တော်တို့ကအသိပညာပိုင်းမှာကျွန်တော်တို့က ready ဖြစ်ပြီလားဆိုတော့ဒါနည်းနည်းလေးတော့ကျွန်တော်တို့ဒီနည်းပညာနဲ့ပတ်သက်တဲ့ကျွန်တော်တို့မှန်ကန်တဲ့အသိပညာပိုင်းကိုကျွန်တော်တို့လူထုကမှကျွန်တော်တို့အားနည်းနေပြီလို့ကျွန်တော်တို့ထင်ပါတ
ယ်ဟုတ်ကဲ့ပါကိုနေဖော်လာကျေးဇူးတင်ပါတယ်ခဏ live ပေါ်မှာတစ်ချက်လေးနေပါအောင်နောက်ထပ်ပြီးတော့ဆွေးနွေးပါအောင်မယ်ဝင်ရောက်ပြီးတော့ဆွေးနွေးပေးမဲ့သူတယောက်ကိုဖိတ်ခေါ်ပါမယ်သူကတော့စကိုင်းတိုင်းချောင်းဦးမျိုးကကိုတက်မှုပါကိုတက်မှုရှိပါလားရှင်ဝင်ပြီးတော့ဆွေးနွေးပါအောင်ရှင်ကျမတို့ဒီနေ့ဆွေးနွေးနေတာကတော့ဒီ2014ခုနှစ်အတွင်းပေါ့နော်နေ့တိုင်းလှုပ်ရှားသွားလာနေတဲ့ပတ်ဝန်းကျင်မှာအမြင်ရတွေ့ရတဲ့အပြောင်းလဲတွေကိုဘာလို့လို့မြင်လဲဘလို့အပြောင်းလဲတွေရှိလာတယ်လို့မြင်တယ်လဲတိုးတက်မှုတွေဆုံးယုံမှုတွေကိုအကြောင်းဆွေးနွေးနေတာပါဆိုတော့ကိုယ်တက်မှုအမြင်သိပြစီရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်သိတဲ့အတိုင်းကတော့ဒီလူမျိုးတိုင်းဝါးရိုင်းတိုင်းမှာ2010ဒီတိုင်းမှာတော်တော်များများတိုးတက်လာတာကိုကျွန်တော်ခံစားရပါတယ
်ဟုတ်ကဲ့ဘလို့တွေတိုးတက်လာတယ်ဆိုတာပြောပြပါအောင်ရှင
်ဟုတ်ကဲ့ခင်ဗျာဝါးရိုင်းတိုင်းမှာဆိုရင်လည်း
တော်တော်များများကချောင်းချောင်းလေးလေးလုတ်ကင်စားတော့လာနိုင်တာနောက်တခါစခွင်လန်းကြီးအများကြီးရှိလာတာကျွန်တော်နေတယ်မှာပေါ့ဗျာကျွန်တော်စကားတတိလုံးတိုင်းတာနေတော့အကျိုးနေမှာပေါ့ကျွန်တော်နေတယ်မှာတော့အဲ့လိုကြီးရှိနေရပါ
တယ်ဟုတ်ကဲ့ပါရှင်အဲ့တော့တခြားဒီလူမှုရေးဘိုင်းမှာပေါ့လေစီးပွားရေးဘိုင်းကတော့တိုးတက်လာတယ်လို့မြင်တယ်လူမှုရေးဘိုင်းမှာရောဒီဟိုကိုတက်မှုနေနေတဲ့ဒီစကိုင်းတိုင်းချောင်းဘက်မှာရောဘယ်လိုမျိုးတိုးတက်လာတာတွေမြင်ရလဲရှင
်အဲလူမှုရေးဘိုင်းမှာလည်းကျွန်တော်တို့ဆောစောကူနေပုံလက်တို့နောက်ကိုမြတ်သူတို့အခုမင်းတို့ကြောက်ကြလို့ကျွန်တော်တို့ကမှအားကြီးဘာသာရေးဒီရေးနဲ့ပတ်သက်တဲ့ဒီကိစ္စပါများကြီးအခုစေတနာအရေးရှိရအမရှိဘူးတော့ကျွန်တော်တို့အနေနဲ့ပြောရင်တော့ဒါကိုလေးချမ်းတယ်လို့ပြောလို့ရပါတယ်အဲအတိုင်းတစ်ခုရောပြင်းနေနေတာလာပါတယ်တော်တော်များများလေးဒီအမှန်ကန်ကန်လုပ်တယ်လို့ကျွန်တော်တို့ခံစားရပါတယ်ကျောင်းလေးစားကာလရဲ့အနေအထားတစ်ခုမှာတော့ပြည်သူမျိုးရှိသေးပြီးလို့ပြောလို့ရပါပေါ့ဗျာ
ဟုတ်ကဲ့ပါရှင်ဟုတ်ပြီကိုတမ်မှုကျေးဇူးတင်ပါတယ်ခုလိုဝင်ပြတ်ဆွေးနွေးပြတာဆိုတော့ကိုမြတ်သူတစ်ချက်ပြန်ပြီးတော့မေးတင်ပါတယ်ကိုတမ်မှုကတော့တို့သူကတော့စကိုင်းတိုင်းချောင်းဦးอ่ะဗောလေသူပြောတော့တာတော့တို့ဘက်မှာတော့တော်တော်လေးစီးပွားရေးအလောက်ကနေလဲချောင်းလဲလာတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီစီးဟိုတရားစီရင်ဘိုင်းမှာဗောလေအရင်တော့အတိုင်းမပြောင်းလဲလာတယ်ဒါတွေလည်းရှိသေးတယ်လို့ပြောတယ်ဆိုတော့ကိုမြတ်သူကလည်းဒီနိုင်ငံရေးသိပ္ပံဘာသာရပ်နဲ့ပတ်သက်ပြီးတော့ဟိုနေဘက်ဒီအထီကိုသွားပြီးတော့တနန်းနေပေးနေတဲ့သူဖြစ်တဲ့ခါကျတော့ကိုမြတ်သူသွားရတဲ့ဒီနေဘက်ဒီမှာရောအဲ့လိုမျိုးအခြေအနေတွေဘာတွေမြင်ရလဲသူကိုဟိုကိုခုနဆောဆောကိုတမှုဆွေးနွေးသွားသလိုပဲတော်တော်လေးကောင်းတဲ့အကောင့်ဘက်ကိုသွားနေပြီလို့တခြားနေတွေမှာမြင်ရလားရှင
့်အေးကျွန်တော်မြင်ကွင်းလေးတစ်ခုပြောပြရတာကျွန်တော်မန္တလေးဟန်လေးငင်းကြံသွားတော့ဘာတွေ့လဲဆိုတော့နန်းပြီးမှာလူတွေကအဝေးကြီးကိုကြီးကြီးခန့်နေကြတယ်ကသူတို့အိမ်ရဲ့တုံးကြီးတောက်ကြီးမရှိတဲ့ခါကြတော့လေဒီ infrastructure တွေနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့စိတ်အားရစရာတော့မရှိသေးဘူးခင်ဗျ။နောက်ပြီးတော့စီးပွားရေးလို့ပြောတဲ့အခါမှာဟုတ်ပါတယ် GDP က 3.8 နော်ဒီကမ္ဘာမှတ်တမ်းတွေက 3.8% တိုးတက်တယ်လို့ပြောတယ်။ဒါပေမဲ့အဲ့တိုးတက်တဲ့ဟာကိုအသေးစိတ်ကိုကြည့်မယ်ဆိုလို့ရှိရင်နော်တဘာဝပြန်စကားထွက်တဲ့ဒီလင်းနံတဘာဝတက်မှုက40ရာခိုင်နှုန်းကျော်ပြည်အကျန်းတွေကြီးက17ရာခိုင်နှုန်းကျော်အဲ့တော့ဗမာပြည်ကထွက်တဲ့ product တွေ production ကိုကြည့်မယ်ဆိုလို့ရှိရင်အထက်ကျုပ်ပဲထွက်တယ်ကြာလောက်လားအဲ့ဒီအထက်ကျုပ်ကလည်းဒီဟိုယောက်ျားမင်းကလေးရောအထက်ဝဟိုချုပ်တဲ့ဆက်ကိုအားလုံးပေါင်းလိုက်ရင်တော့မှဘာမှ percentage ချော်မရှိဘူးကြာအဲ့တော့ရေးရှည်ခွင့်ပြုတက်တဲ့စီးပွားရေးဖြစ်ဖို့ဆိုလို့ရှိရင်ဒီလိုသဘောပြန်စားတာတွေထုတ်ရောင်းပြီးတော့စီးပွားရေးတက်လာတယ်လို့ပြောလို့တော့မရဘူးခင်ဗျသဘောဒီသဘောပြန်စားတာဆိုတာဒါကဒီ sustainable ဖြစ်တဲ့ development ကိုဥတည်မှာမဟုတ်ဘူးလေအဲ့တော့အခြေခံကျတဲ့အဆောက်အဦနေမှာဘလောက်တူးတက်ပြောင်းလဲလာလဲကျွန်တော်ကြည့်ဖို့လိုတယ်အဲ့တော့ဒီ data တွေကိုအသေးစိတ်ကြည့်မယ်ဆိုလို့ရှိရင်တော့အဲဟိုဘယ်လိုခေါ်မလဲ production ဘိုင်းမှာဘာမှကြီးဘာမှပြီးရအဲ့လိုကြီးတူးတက်လာတာမတွေ့ရဘူးအဲ့တော့ production လုပ်မယ်ဆိုတဲ့နေရာမှာလဲမီးပညာလိုတယ်အဲ့တော့မီးပညာလိုရင်အဲ့မီးပညာကိုထောက်ပံ့မယ်တက္ကသိုလ်တွေရှိလားမီးပညာတက္ကသိုလ်တွေအဲ့တော့ research ဘယ်လောက်ရှိလို့လဲအဲ့ research တွေကလည်းဟိုခိုင်ခိုင်မာမာအားကောင်းတဲ့အနေအထားမရှိဘူးခင်ဗျအဲ့တော့အဲ့လိုဒီအစင်းကြီးဟိုမီးပညာတွေထောက်တာကိုမပြောနိုင်ဘူးသမန်ဒီလူသုံးပုံပစ္စည်းတို့တော့မှဒီယူရီးယားတို့ဒီအာချလေဗယ်ကိုတန်းဝင်အောင်ထုတ်ဖို့ဆိုတာတော့မှတို့အခက်ခဲတွေရှိကြရအောင်ကျွန်တော်တွေ့ရတယ်ပေါ့နော်အဲ့တော့စီးပွားရေးတိုးတက်လာတာတော့မှန်ပါတယ်ဒါပေမဲ့စီးပွားရေးဘလို့တိုးတက်လာလဲဆိုတော့ကိန်းဂဏန်းတွေကိုအသေးစိတ်ကြည့်မယ်ဆိုရင်တော့ဒါကတော့ဟိုဘယ်ခေါ်မလဲဟိုအတိုင်းညာတစ်ခုကြီးတော့ကျွန်တော်တိတ်အားတော့မရသေးဘူးပေါ့ဗျာ
ဟုတ်ကဲ့ပါကိုမြတ်သူကိုမြတ်သူဆော့ဆော့ပြောထားတဲ့အထက်မှာဒီအခြေခံအစအဦးတွေတိုးတက်ဖို့လိုရယ်ပေါ့လေသူရေဟိုအဝေးရနေပြီးတော့မှခပ်ပြီးသုံးနေရတာတွေတွေ့ရလို့ပြောတယ်ဆော့ဆော့ကတခါကိုနေဖုံးလက်ကလည်းဒီလျှက်စစ်မီးလူတိုင်းရန်ကုန်မြို့ထဲမှာတော့မှလျှက်စစ်မီးပြတ်နေတဲ့ပြဿနာတွေရှိနေသေးလို့မလို့ပြောပါတယ်ဆိုတော့ကိုဦးအယိုင်းအခုလိုင်းပေါ်မှာရောက်နေပြီလို့ကြားပါတယ်ဦးအယိုင်းရောက်ပါပြီလားရှင်
ဟုတ
်ကဲ့ဦးအယိုင်းကဘလို့လဲဦးအယိုင်းကလည်းဒီအနုပညာရှင်တယောက်အနေနဲ့ဒီနေဆုံးလှည့်ပြီးတော့မှသွားနေရတဲ့သူတယောက်ဖြစ်တဲ့ခါကျတော့ဘာတွေမြင်ရလဲဆော့ဆော့ပြောသလိုဒီရေပြဿနာမီးပြဿနာတွေရောဒီလူမှုရေးပြဿနာအပြောင်းလဲတွေပေါ့လေဘာတွေကိုမြင်တွေ့ရလဲတိုးတက်လာတာတွေဆုတ်ယုတ်လာတာတွေဘာတွေမြင်ရတယ်လို့ပြောချင်ပါလေရှင
့်အဲ့ဒါတော့ဘက်ဆုံးပါလေညာဘက်ဆုံးပါလေညာဆိုတော့ကျွန်တော်တို့အဓိကထားပြီးတော့တောင်းပေးပြီးကျွန်တော်ပြောချင်တဲ့အကြောင်းအရာလေးကတော့အကြောင်းမကြောင်းတော့လည်းပတ်သက်တဲ့ပညာရေးကဏ္ဍလေးပေါ့အဲ့ဒါလေးကတော့ကျွန်တော်တို့ဘယ်လိုကောင်းလဲလို့ရှိရင်တို့တွေကိုကြည့်ရင်ကြောင်းလဲလို့လုပ်နေရပြီဆိုတဲ့အခါမှာဒါဒီအကုန်လုံးနဲ့ပတ်သက်တာတော့ကျွန်တော်တို့ပညာရေးကိုတော့နည်းနည်းပြောနေတယ်ပညာရေးမှာဘာဖြစ်လို့လဲဆိုလို့ရှိရင်ခလေးတွေရဲ့ပညာရေးဟာအရင်တို့တည်းအဲဒီတည်းအရေးကြီးတယ်လို့ကျွန်တော်တို့ယူဆတယ်အဲဒီဥစားလေးတွေဟာခလေးတွေရဲ့ဥစားလေးတွေပညာရေးလေးတွေရဲ့လမ်းကြောင်းလေးကောင်းတော့ဥတွေကိုဆိုတဲ့အကြောင်းပါလဲကျွန်တော်တို့ခုစဉ်အပညာရေးကော်မတီကိုဖွဲ့ပြီးတော့လုပ်နေကြတယ်ပြနေကြတယ်ဆိုရင်လည်းလို့လဲအဲ့ဒါခလေးတွေကဒါရက်ကျွန်တော်တို့အခုချိန်မှာတို့ရဘူးဒီဘာမတူနဲ့
အမှခံစားလို့မရဘူးဖြစ်နေတဲ့ပုံစံရေလျားကြီးဖြစ်နေပြီဆိုတော့ကျွန်တော်တို့ကမြင်လာရတယ်။အဲ့တော့ကျွန်တော်တို့ကတော့ဟိုပြင်မဲ့ဟိဆိုလို့ရှိရင်လည်းပြင်စရာရှိတဲ့ဟာတွေကိုကျွန်တော်တို့ဒီစားဒီစားစင်ကားနဲ့စနစ်တကျအဲ့ဒါကျွန်တော်တို့ဒီနေ့စနစ်တွေရေးဆွဲရလာမယ်။အဲ့ဒီရေးဆွဲပြီးပြီးအလုံး complete ပြီးပြီးဆိုတော့မှလာလေဒီလိုလမ်းကြောင်းနဲ့တွားကြမယ်ဘယ်လိုပုံစံနဲ့ချပြမယ်အဲ့မနက်ရဲ့အကြောင်းကြောင်းသားတွေရဲ့ဘေကန်နာမှာတော့ကလေးတွေကဘယ်လိုပုံစံနဲ့တွားကျင်တယ်အဲလူလာတိုင်းအလေတိုင်းကျောင်းသားတွေဘယ်လိုသွားကြည့်လဲဆက်တန်းကျောင်းသားတွေကဘယ်လိုသွားမလဲတက္ကသိုလ်ဝန်ထမ်းတွေကဘယ်လိုသွားတက္ကသိုလ်အဆင့်ရှိတဲ့ကျောင်းသားတွေကဘယ်လိုသွားကြလဲစသဖြင့်အဲ့ဒီဥစ္စာတွေကိုကျွန်တော်တို့ဒီချာချာလေးတလွာပြီးတလွာတလွာပြီးတလွာဒီကစနစ်တကျနေကျွန်တော်တို့ချပြရလို့အခုတော့ကျွန်တော်တို့ကြားအသိရတဲ့လောက်မြင်ရတဲ့လောက်ဆိုလို့ရှိရင်တော့တော်တော်ကြီးကိုကလေးတွေကဘယ်လိုက်ပြီးတော့ဘယ်ဟိုစနစ်တော့လက်ရမှမသိဘူးဖြစ်နေတယ်အဲ့ဒါကြီးကတကယ်လို့မဖြစ်ခင်ခုနပြောတဲ့ဒီဝါကြီးတွေလူမျိုးကြီးတွေအမီးမလာတာတွေဘာတွေများတွေအကုန်လုံးတွေဟာအဲ့ဒီကလေးတွေဆိုကျွန်တော်တို့လာပြီးပတ်သက်ပြီးနီးနွယ်ပြီးဖြစ်ဆက်နေလေတယ်လို့ကျွန်တော်ထင်တယ်။အဲ့ဒီကလေးလေးတွေကိုကျွန်တော်တို့ကောင်းကောင်းမွန်မွန်လုပ်ပေးလိုက်မှနောက်လာမယ့်အနာဂတ်မှာခုနပြောတဲ့ဟာကြီးကျွန်တော်တို့ကင်းစင်မှာအဲ့ဒါလည်းမလုပ်သေးပဲနဲ့ပြီးသွားပြင်တယ်ဆိုရင်တော့ဒီကခဏပဲကျင်းလို့ရတယ်။တကယ်ပြည့်စုံအောင်မှာပြကြတယ်။လမ်းနေပြင်တယ်ဆိုလည်းလမ်းနေခဏပဲကျင်းလို့ရတယ်။ဒါကြည့်ပြန်ပြင်းမှာဘာလို့လဲဆိုရင်ဒီစရာသူတို့စိတ်ထဲမှာခေါင်းထဲမှာမပြေကွပြေရပါမလား။မလုပ်ဘူးလုပ်ပြရပါမလားဆိုရင်ဒီမျိုးလေးတွေကိုလိုက်ကိုကဝေးဘူးအဲ့ဒါတွေမရှိလို့ကျွန်တော်တို့စီကဖြေလျင်းကြီးဖြစ်နေလို့ကျွန်တော်တို့ညီမရခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးရိုင်အခုလိုအမြင်ဆွေးနွေးပေးတာဦးရိုင်ပြောသွားတဲ့အတိုင်းဆိုရင်တော့ဒီမြန်မာနိုင်ငံမှာအခြေခံပညာရေးအခြေအနေကစပြီးတော့ပေါ့လေပြင်ဖို့ပို့ပြီးတော့တိုးတက်လာဖို့ကောင်းမွန်လာဖို့ဆိုရင်ပြင်ဖို့လိုတယ်လို့ပြောပါတယ်ဆိုတော့ကိုဝင်းမင်းကိုဒီမှာတစ်ချက်လေးမေးချင်ပါတယ်ကိုဝင်းမင်းရှိပါသေးလားမသိဘူးလိုင်းပေါ်မှာ
ဟုတ်ကဲ့ရှိပါတယ
်ကိုဝင်းမင်းခုနကပြောသလိုဆွေးနွေးသွားတဲ့သူတွေဟိုပြောသလိုပေါ့လေဒီပညာရေးပိုင်းကိုလည်းဦးအရင်ကနေပြောသွားတယ်အခြေခံပညာကနေစပြီးတော့ပညာရေးစနစ်ကိုပြောင်းဖို့လိုတယ်ဆိုတော့ကိုဝင်းမင်းသိသလောက်ကောဒီပညာရေးစနစ်နဲ့ပတ်သက်လို့အစိုးရဘိုင်းကဘယ်လောက်ထိအလေးထားပြီးဒီပညာရေးစနစ်ပြင်ဖို့ဟာအရေးကြီးတယ်ဆိုတာအစိုးရဘက်ကဘယ်လောက်ထိအလေးထားတယ်လို့ကိုဝင်းမင်းမြင်ရလဲရှင
်ဟုတ်ကဲ့အခုဒီပညာရေးဝန်ကြီးအစ်စ်ပြန်ခန့်ပြီမှာပေါ့နော်ဒီပညာရေးနဲ့ပတ်သက်ပြီးတော့ပြည်ပြောင်းလဲလုပ်ဖို့ဘို့ဒီအဖွဲ့ကြီးမျိုးစုံဖွဲ့ပြီးတော့ဆွေးနွေးမှုတွေလည်းအချိန်ချင်းပေါ့နော်လုပ်နေကြတာကိုကျွန်တော်တွေ့ရပါတယ်အဲ့ဒီအချက်မှာတိုးတက်လာမှုတစ်ခုကတော့ဒီ12တန်းချီပေါ့နော်ပညာရေးကိုဟိုတိုးချဲ့ဖို့အတွက်ဒီအခြေခံပညာရေးကိုအဲ့ဒါလုပ်နေတာတွေရှိပါတယ်အဲ့လိုလေဆိုတော့ဒီတက္ကသိုလ်မဝင်ခင်မှာဒီအားကောင်းတဲ့ပညာရေးတစ်ခုအခြေခံမှာရတာမှာတက္ကသိုလ်ဝင်တဲ့အချိန်မှာနောက်တစ်ဆင့်ပြင်မှုတွေလည်းမှာဖြစ်ပါတယ်။နောက်တစ်ခုတော့ဒီတိုင်းနာဒေတာတွေမှာပေါ့နော်တကယ်အခြေခံကြတဲ့ဒီတိုင်းနာဘာသာစကားတွေနဲ့သင်ပေးရမယ့်အစီအမျိုးတွေဖွင့်ပြလာတယ်စပြီးတော့လှုပ်လာတာတွေတော့တွေ့နေရပါပြီ။ဒါပေမဲ့ဒီသင်ကြားမှုကိုခုနကဒီအလွတ်ကျတဲ့ပညာရေးကနေပြီးတော့စဉ်းစားတတ်တဲ့ပညာရေးပေါ့နော်။အလွတ်သင်ဖို့အတွက်ကတော့ကျွန်တော်တို့အချိန်တစ်ခုယူပြီးတော့ဆရာတွေကိုပါပေါ့နော်။ဒီနေ့ပြရတယ်လှုပ်ပြီးမှသာအဲ့ဒီအဆင့်ကိုရောက်သွားမလို့ထင်ပါတယ်အဲ့ဒီအဆင့်ရောက်မှပဲကျွန်တော်ထင်တယ်ကျွန်တော်တို့ကလေးတွေကတကယ်ကိုစဉ်းစားတဲ့တွေးခေါ်တဲ့အမှန်အမှားကိုချင့်ချိန်တဲ့ဒီ critical thinking ပေါ့လေနော်တကယ်ကိုပညာရေးကိုရမှဖြစ်ပါတယ်အခုတော်တော်ဆင်မှာတော့စဉ်မကောင်းစွာပဲကျွန်တော်ကလေးတွေလေတော်တော်များတွေ့နေရပါတယ်စားရီအကုန် all check ပြီးတော့လေအလို့တွေဆိုအဲ့ဒီတန်းလေးတော်ငယ်တော့လို့ပဲဆက်ပြီးတော့
ကြားရတယ်နောက်တိုင်းချက်ပြီးတော့စာပွဲဖြေရတဲ့တ
ော့နိုင်ငံအနေနဲ့ရှင်းလိုက်လို့ရှင်းတော့လေကျွန်တော်တို့ဒါနောက်ကျနေပြီလို့ပြောလို့ရတာပေါ့နော်ထိုင်းမှာတော့မှဟု
တ်ကဲ့ပါခ
င်ဗျာခုနပြောင်းလာတာကိုတွေ့ရပါတယ်တစ်ချိန်တည်းမှာကျွန်တော်ပြောနေတာတခုကလေဒီ sesame နဲ့ပတ်သက်လို့ဟို sesame ပုံမှန်မဖြစ်တာတော့မှန်ပါတယ်ဒါပေမဲ့ပုံမှန်မဖြစ်တဲ့အနေအထားကအရင်ထက်စားလို့ရှင်းတော့နည်းနည်းယော့လာတယ်ထင်တယ်မိရတဲ့လူကြီးလည်းအရင်ထက်စားရင်တော့ပိုတော့များလာတယ
်ဟုတ်ကဲ့ကျေးဇူးပဲကိုဝင်းမင်းအခုလိုမျိုးအသေးစိတ်ရှင်းပြပေးတာဆိုတော့အခုဆွေးနွေးမဲ့သူနောက်တစ်ယောက်ကိုလည်းပေးခေါ်ပါမယ်ကိုအာကာကျော်ရှိပါလားရှင
်ဟုတ်ကဲ့ရှိပါ
ဟုတ်ကိုအာကာကျော်ဝင်ပြီးတော့ဆွေးနွေးပါအောင်အခုကျွန်တော်တို့ဆွေးနွေးနေတာတွေလည်းကြားမယ်ထင်ပါတယ်ဆိုတော့အဓိကတော့ဒီ2014ခုနှစ်အတွင်းမှာကိုမြင်ရတယ်ပေါ့လေမြင်ရတဲ့အပြောင်းလဲတွေတိုးတက်မှုတွေဆိုးရုံမှုတွေဘာတွေရှိသလဲဆိုတာဆွေးနွေးနေတယ်ဆိုတော့ကိုအာကာကျော်အနေနဲ့ရောဘာပြောချင်ပါလဲဘာတွေမြင်တယ်လို့ကိုအမြင်ကိုသိပြရစီရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗျာကျွန်တော်နာမည်ကကျော်ပါဟောကျွန်တော်ကပြီးတော့ကျွန်တော်ဒီလူငယ်တယောက်အနေနဲ့ဒီစကားဝိုင်းပေါ့နော်ဝင်နာထောင်ဝင်ရတော့အစအကူကြီးတွေဥတိုင်းတော့ကြောက်ရတာရအောင်အရင်ဟိုအောင်ပြေကြောက်ရတယ်ဆိုတော့ကျွန်တော်ကတော့ update ဆိုစကားနဲ့လည်းတော့ဒီနေရာမှာပြောတာကျွန်တော်ဆုံးမရအရှိန်ကျွန်တော်ကြိုးပြီးတော့
ဟုတ်ရပါရှင်ပြောပါရှင
်ဟုတ်ကဲ့နောက်ခုပြောင်းလဲတာဆိုကျွန်တော်နိုင်ငံမှာတော့ဒီနေရာတက်ဆန်တော့အများကြီးတိုးတက်ပြောင်းလဲတာပါတယ်အတူတူခုနပြောရလို့ကောဒီ communication phone တွေတုံးတာလို့ပြင်စားရရပါမယ်ဘလို့ကြီးနိုင်တည်တယ်ဆိုတော့ဒီဒီနေ့ဥမာဒီ Facebook ဖြစ်နေတော့ Facebook တုံးတာတော့သိသေးတယ်ဆာ Facebookပါတင်နေတယ်ဒါပေမဲ့အများကြီးပေါ့နော်အားလုံးပြောင်းလိုက်ချင်းပဲဥမာဒီဖုန်းတွေအရင်ကောင်းလာတယ်ကောင်းလာတော့ဒီဘက်ကနေပြီးတော့ပြန်ပြီးတော့ချိန်ကြိုက်ပြီးတော့မှဖုန်းတွေကဒီ internet line တွေပေါ့နော် connection ကောင်းအောင်ပြီးဥမာ car line တွေအရင်ပြတ်နေတာလို့ပေါ့ဟုတ်
ကားလက်နေပိတ်နေတဲ့ကိစ္စကလည်းဒီကြံကုန်မြို့မှာရှိတဲ့လူတွေတော်တော်လေးပြောကြတဲ့ကိစ္စတစ်ခုဖြစ်ပါတယ်ဆိုတော့အဲ့ဒါတော့တိုးတက်လာတဲ့အမျှတို
းတက်တဲ့
တစ်ချိန်ထဲမှာပဲ
တိုးတက်တဲ့အမျှကြီးဘာလဲကျွန်တော်ဒီ site တွေပေါ့နော်
ဟုတ်အဲ့ဒါတော့လန်စီကန်နဲ့ဒါရဲ့လူတွေနဲ့လည်းဆိုင်မယ်ထင်ပါတယ်လန်စီကန်ကိုအဲဒီချာချာစနစ်တကျလုပ်ဖို့လို့တို့လို့လူတွေဘက်ကလည်းဒီစီကန်ရှိရှိနဲ့ပေါ့လေကားမောင်းတဲ့လူတွေဘက်ကလည်းလိုက်နာဖို့လိုမဲ့ကိစ္စတခုလို့အ
မ်ဟုတ်ကဲ့ဟုတ်ကဲ့
ဖြစ်မယ်ထင်ပါတယ်ချက
်ပြီးတော့အဲ့လိုမျိုးပေါ့နော်ဆိုင်ကယ်စီးတဲ့ဟာတွေလည်းအဲ့လိုမျိုးကျွန်တော်အရင်တော့ကျွန်တော်ဒီပေါ့နော်ဆိုင်ကယ်စီးရင်ဥမာငယ်တော့ဆိုအုတ်ထုတ်ဆောင်ရင်အုတ်ထုတ်ဆောင်ရင်ခန်းနာတွေပါလေအဲ့အုတ်ထုတ်မဆောင်ရင်ဒါပေမဲ့တကယ်တော့လည်းအဲ့လိုအုတ်ထုတ်ဆောင်တာတွေကအခုတော့မှကျွန်တော်များတွေ့ရတဲ့အက်စီဒန့်ဖြစ်တာတွေပါလေ
ဟုတ်ကဲ့ပါအ
ဲ့လိုမျိုးဟာတွေအစားပေါ့အားလုံးကကျွန်တော်ဘက်လူတွေဆိုတော့အားလုံးက thinking နေကြတာပေါ့ပြောင်းလဲနိုင်နိုင်ငံတော်နဲ့ညီလိုက်ပြီးပြောင်းလဲသွားရင်တော့ကောင်းပါလေမှာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကွာကကြောဆိုအခုဒီဆွေးနွေးပွဲအတွက်ကိုဒီ email ပို့ထားတဲ့လူတယောက်ရှိပါတယ်သူ email ကိုလည်းဖတ်ပြချင်ပါတယ်သူကတော့ပင်တရမြို့နယ်ဒီဒနုကိုပိုင်အုပ်ချုပ်ခွင့်ဒေသကတဲ့ထဲသွင်းသားဖြစ်ပါတယ်သူရဲ့ email ကဘာရေးထားလဲဆိုတော့2014ခုနှစ်တွင်မှာတဲ့သူမြင်ရတွေ့ရတဲ့လောက်ကတော့တိုးတက်မှုဆိုတာမရှိတဲ့လောက်ပဲတဲ့ဒီနှစ်ဒီကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေအတွက်ကိုဒီနိုင်ငံတော်ရဲ့ဖွံ့ဖြိုးရေးရန်ပုံငွေချထားပေးမှုကဒီပအို့ဒေသပြီးသွားလို့ရှိရင်တဲ့ဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေသဒုတိယအများဆုံးလို့သတင်းတွေထဲမှာတွေ့ရပေမဲ့လည်းတို့ဒေတာမှာဒီဆက်သွယ်ရေးတာဝါတိုင်းဆိုလို့ရှိရင်လည်းတတိုင်းပဲရှိတဲ့အတွက်ကြောင့်ဖုန်းအသုံးပြုရတာအရန်ခက်ခဲပါတယ်တဲ့။နောက်ကျေးရွာချင်းဆက်တဲ့လမ်းတွေဖောက်ပေမဲ့လည်းဒီမြေယာပိုင်ရှင်တွေကိုပေါ့လေနင့်နာချေးပြန်မပေးသလိုဒီဆက်ရန်တရားတွေစောင့်ဖို့အတွက်ကိုလည်းလှုပ်အားပေးလိုက်နေရတာတွေကလည်းရှိနေသေးဖြစ်တယ်ဆိုပြီးတော့မှဒီဒနုကိုပိုင်အုပ်ချုပ်ခွင့်ရဒေတာပင်တရမြို့နယ်အထက်သွင်းသား VOA ကို email နဲ့ပို့ထားပါတယ်ဆိုတော့ကိုမြတ်သူဒီမှာတစ်ချက်လေးပြန်ပြီးတော့မေးချင်ပါတယ်ခုနကသူပြောသလိုပဲလောအပ်ရတဲ့ကိစ္စတွေနောက်တစ်ခါဒီလိုမျိုးမြေယာတွေကိုသိမ်းပြီးတော့မှနင့်နာချင်းမရတဲ့ကိစ္စတွေရောကိုမြတ်သူတို့နေဘက်တွေမှာတွားတဲ့ခါမှာရောဘာတွေဘလောက်ဟိုအခြေအနေတွေအဲ့လိုမျိုးတွေစိုးနေတယ်ဆိုတာသိရလဲရှက
်ဟုတ်ကဲ့ဒီသူရန်ကုန်မန္တလေးတို့မြို့ကြီးတွေတိုင်းဒေသကြီးတွေမြို့ကြီးတွေမှာဆိုလို့ရှိရင်တော့ခုနပြောတဲ့ဒီလောအပ်ရတာဘာညာတွေဒါမသိရဘူးဒါပေမဲ့ကျွန်တော်တို့အဲ့နေတွေတွားရင်နေစုံနေစားတွားရင်တော့အဲ့လောအပ်ခေါ်ပြီးတော့လောက်ခိုင်းလုံးဆိုတဲ့ဟာတွေကတော့ကျွန်တော်ကြားရတယ်ဗျာနော်ဒီဖြစ်ရတဲ့တစ်ခုနှစ်ခုကျွန်တော်တို့ကြားဘူးတာပေါ့နော်သူပြကြပြောမယ်ဆိုလို့ရှိရင်ဒီမေရင်နဲ့ဒီရန်ကုန်နဲ့ဒီမြို့ကြီးတွေမှာလည်းအဲ့လိုဟိုကောဖွံ့ဖြိုးမှုကလည်းတော်တော်အဟက်ကွာတာကိုလည်းကျွန်တော်တွေ့ရတယ်ခင်ဗျဒီမေရင်မှာဆိုလို့ရှိရင်တော့တော်တော်ကြီးကိုဖွံ့ဖြိုးမှုကဟိုနှိမ့်ကြသေးတယ်ပေါ့နော်စီးပွားရေးခွင့်လန်းစစ်လည်းဘာမှမရှိတော့ဘူးပေါ့နော်အဲ့မေရင်မှာတော့ဒီရန်ကုန်မန္တလေးမြို့ကြီးတွေမှာတော့အတိုင်းအတာကိုတွေ့ရပါတယ်ဒီဟိုတိုးတက်မှုတွေလို့လေ
ဟုတ်ကဲ့ပါဆိုတော့ဟိုမြို့ကြီးတွေမှာတော့တိုးတက်မှုတွေရှိပေမဲ့လည်းနေဘက်တွေမှာတော့ဆော့ဆော့ပြောသလိုပဲတိုးတက်မှုအခွင့်အလမ်းနေရာလူတိုင်းမခံစားရသေးဘူးဆိုတဲ့သဘောမျိုးဖြစ်နေပါတယ်ဆိုတော့ကိုနေဖုံးလက်ကရောအဲဘလို့သိရလဲရှင်ကိုတင်ဖုံးလက်ကလည်းလူနေဘက်တွေသွားပြီးတော့တန်းတန်းပေးနေတဲ့သူတယောက်ဖြစ်တဲ့ခါကျတော့ကိုတင်ဖုံးလက်ရဲ့အမြင်ကိုလည်းပြောပြပါအောင်တခြားဒီလူမှုရေးဘိုင်းမှာ
ဟုတ်ကဲ့အဓိကကျွန်တော်တို့ပြဿနာအဲ့ပြဿနာကိုဒီချုပ်ကိစ္စတွေကဒီမျိုးကြီးတွေမှာပြောင်းလဲဆိုရင်ကျွန်တော်တို့ကဒီမေရီပြီကိုအဲ့ကြောင်းလဲတွေကမစီးဆင်းတဲ့ပုံစံပေါ့နော်အဲ့ပုံစံတင်တယ်ကျွန်တော်မြင်တော့အဓိက connection ပဲကတည်းကအဓိက connection မမိတာပေါ့နော်ချို့ဒီချို့ကိစ္စတွေဒီအာနာပိုင်းတွေအစကပြင်မှာဒီရန်ကုန်တို့ဒီနေပြည်တော်တို့ဒီလိုမျိုးမျိုးကြီးတွေမှာပြောင်းလဲသွားပြီဆိုတော့ဟောနေကအာနာပိုင်းတွေကြတော့ဒါမျိုးတို့ကမတိလို့ပဲလားဒါမှမဟုတ်မတိကြအောင်ဆောင်တာပဲလားတော့မသိဘူးချို့တွေကရန်ကုန်မှာရနေတဲ့ချို့အခွင့်အရေးတွေပြောင်းလဲရအောင်မနေရင်မှဖြစ်မလာသေးတာမျိုးကျွန်တော်တွေ့တွေ့နေရတာကြတော့ဥပမာကိုသိရပါဆိုအခုလက်လောပြောမယ်ဆိုရင်ဒီစာပေဟောပြောပွဲနဲ့ဆိုင်တဲ့ဒေသမျိုးတွေပေါ့ဗျာပြီးရင်အဲ့လိုစာပေဟောပြောပွဲတွေဆိုရင်တချို့နယ်တွေမှာကျွန်တော်အေးအေးဆေးလုံးလုံးလက်ပြောခွင့်ရနေကြတော့တချို့နယ်တွေမှာဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အနှောက်အယှက်တွေရှိနေတာမျိုးတွေတန်တို့တွေလည်းကျွန်တော်တွေ့ရအဲ့တော့ဆိုလိုတာက connection ပေါ့တနိုင်ငံလုံးအတိုင်းအတာနဲ့ဒီ connection မိသွားပြီးတော့တစ်မျိုးနဲ့တစ်မျိုးပေါ့နော်တနေ့အဲ့လိုမျိုးကျွန်တော်လက်လက်ကျွန်တော်ဆက်သွယ်အဲ့လိုမျိုးဆက်သွယ်နိုင်တဲ့အနေအထားတစ်ခုရောက်သွားပြီဆိုတော့ကျွန်တော်အပြောင်းလဲရပို့ပြီးတော့မြင်ရတယ်ထင်တယ်ကအခုကလည်းတချို့နေရာတွေက connection လွတ်နေတဲ့နေရာတွေကအဲ့ကြောင်းလည်းမပိုင်းမှာကျွန်တော်နောက်ကျနေတဲ့ဘက်ကိုကျွန်တော်တွေ့တွေ့နေရတာ
ဟုတ်ကဲ့ပါရှင်ဒီမှာဒီဆွေးနွေးခန်းအတွက်အချိန်ပြီးခန်းဒီမှာဒီအရှာဖောင်ဒေးရှင်းကနေပြီးတော့ဒီဒီဇင်ဘာ17ရက်နေ့ကပဲထုတ်တဲ့အစီအခံစာထဲမှာဒီဗမာပြည်ပြည်သူတွေရပေါ့နော်ဗမာနိုင်ငံဟာလမ်းမမောက်ရောက်နေပြီလို့မြင်ကြပါတယ်တဲ့အနာဂတ်အတွက်ကိုလည်းတစ်ချိန်တည်းမှာပဲသတိနဲ့အကောင်းမြင်နေကြတယ်ဆိုပြီးတော့သူတို့ရဲ့ဒီအစီအခံစာထဲမှာဖော်ပြထားပါတယ်အဓိကတော့ဒီလမ်းပန်းဆက်သွယ်ရေးပိုင်းကျောင်းတွေအသစ်ဆောက်လာတာဒီနိုင်ငံရဲ့စီးပွားရေးပိုင်းမှာတိုးတက်မှုရှိနေတာတွေကြောင့်မို့လို့ပေါ့လေလမ်းမှန်ပေါ်ကိုသွားနေတယ်ဆိုပြီးတော့မှမြင်ကြတယ်ဆိုပြီးစစ်တမ်းမှာပါဝင်ဖြေတဲ့သူတွေကပြောပါတယ်တစ်ချိန်တည်းမှာပဲဆင်းရဲမွဲတင်မှုအလုံးလက်မဲ့ပြဿနာတွေပေါ်မှာလည်းအဓိကစိုးရိမ်နေတယ်ဆိုပြီးတော့ဒီဗမာပြည်သူအများစုမြင်တယ်လို့အာရှဖောင်ဒေးရှင်းရဲ့ဒီစစ်တမ်းကိုပြောရင်းနဲ့ပဲအခုအစီအစဉ်ကိုအဆုံးသတ်ပါစီရှင်။ပါဝင်ဆွေးနွေးတဲ့သူတွေအားလုံးကိုလည်းကျေးဇူးအထူးတင်ပါတယ
်။စနေနေ့ညဒိုက်ရိုက်လေလိုင်းအစီအစဉ်ကိုမဆုမျက်မွန်ကတင်ဆက်ခဲ့တာပါရှင်။
ဒီကနေ့ညပိုင်းမှာထုတ်လွှင့်မဲ့အစီအစဉ်မှာတော့မြန်မာပြည်ကပေးစာများဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်နဲ့တက်ကြီးစကားတက်ငယ်ကြားအစီအစဉ်တွေကိုနားဆင်ရမှာပါရှင်
တော်ရရှိမှာခင်ဗျာဒီပနိုင်ငံမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေပြည်တော်ပြန်လာနိုင်ရေးအတွက်ထောင်ထဲချီတဲ့နာမည်ပြည့်စီးရင်သွင်းခံထားရသူတွေကိုအဲ့ဒီအမည်ပြည့်စီးရင်တွေကနေထုတ်ပေးလိုက်တယ်လို့မြန်မာနိုင်ငံသားတွေပြည်တော်ပြန်လာကြဖို့သမ္မတဦးသိန်းစင်အစိုးရကဖိတ်ခေါ်ထားပါတယ်ဒါပေမဲ့တိကျတေကြတဲ့မူဝါဒတွေချမှတ်ထားခြင်းမရှိတဲ့အတွက်မြန်မာနိုင်ငံရေးအင်အားစုတွေတက်ကြွလှုပ်ရှားသူတွေမြန်မာပြည်မှာပြန်လည်အခြေချနေထိုင်ခွင့်တရားဝင်ရပ်တည်ခွင့်ရရှိရေးအတွက်အခက်အခဲတွေရှိနေတယ်လို့ထောက်ပြပြောဆိုမှုတွေထွက်နေတာနဲ့ပတ်သက်လို့အခုလာမယ့်အင်္ဂါညဓာတ်ရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923823554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုကြဖို့သောရရှင်တွေကိုဖိတ်ခေါ်ပါရစေမြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲအထိ Asia Set 7ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်နေပါရရှင်ကျမတို့VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်နေပါရရှင်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကပြောပြပါအောင်ရှင
် Sony ရုပ်ရှင်ကုမ္ပဏီကမြောက်ကိုရီးယားကောင်ဆောင် Kim Jong-un ကိုလှုပ်ချန်ဖို့တယောထားတဲ့ကားကိုထုတ်ပြဖို့မျှော်လင့်ထားဆဲဖြစ်တယ်လို့ဆိုလိုက်ပါတယ်သမ္မတဥပမာကစိုက်ဘာတိုက်ခိုက်ရေးသမားတွေရဲ့ချင်းချောက်မှုကြောင့်ဆိုနီကုမ္ပဏီနဲ့ဒီရုပ်ရှင်ကိုပြဖို့ဖျက်သိမ်းလိုက်တာဟာမှားယွင်းဆုံးဖြတ်မှုဖြစ်တယ်လို့ဝေဖန်ပြီးနောက်တစ်နေ့မှာအခုလိုပြနိုင်ဖို့မျှော်လင့်ထားကြောင်းဆိုနီရုပ်ရှင်ဘက်ကပြောလာတာပါ။ဒီအင်တာဗျူးလိုနာမည်ပေးထားတဲ့ဒီဟာတာကရိုက်ကူးခဲ့မှုကြောင့်ဒီဟောလိဝုဒ်ကုမ္ပဏီကိုအင်တာနက်ကနေကွန်ပျူတာဖောက်ထွင်းတိုက်ခိုက်မှုကြီးကြီးမားမားဖြစ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုအတွက် American ဆွေရကမြောက်ကိုရီးယားကိုဆွဆွဲခဲ့ပေမဲ့မြောက်ကိုရီးယားတော့သူ့မှာတာဝန်မရှိကြောင်းညင်းဆိုထားပါတယ်။ကျူးဘားနိုင်ငံကွမ်တာနာဘိုပင်လယ်အော်ကအမေရိကန်စစ်အကြီးထောင်မှာ10နှစ်ကျော်ကြာထိန်းသိမ်းခံခဲ့ရတဲ့အာဖဂန်နိုင်ငံသား4ယောက်ကိုသူ့နိုင်ငံစီပြန်ပို့လိုက်ပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောလိုက်ပါတယ်။အာဖဂန်သမ္မတအာရှက်ဂန်နီရဲ့တောင်းဆိုချက်အရလုံခြုံရေးကိစ္စတွေပါဝင်သူတို့ရဲ့အမှုတွဲတွေကိုပြန်စစ်ဆေးပြီးနောက်ပြန်လွတ်ပေးခဲ့တယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကဆိုပါတယ်။အခုလိုပြန်လွတ်ပေးလိုက်တာဟာတာဝန်ယူထားတာလာပိုင်းလောက်သာရှိသေးတဲ့မစ္စတာဂန်နီအပေါ်ယုံကြည်မှုရှိကြောင်းပြသတဲ့လက္ခဏာလိုလည်းဝေဖန်သူတွေကပြောဆိုနေကြပါတယ်။အမေရိကန်နဲ့ကျူဘာအစိုးရတို့ကြားပုံမှန်တန်တမာပြန်ဆက်ဆံရေးပြန်လည်တည်ဆောက်နိုင်မှုပေါ်အမေရိကန်သမ္မတဘရက်အိုဘားမားကိုကျူဘာခေါင်းဆောင်ကချီးကျူးဂုဏ်ပြုလိုက်ပါတယ်။ဒါပေမဲ့ကျူဘာသမ္မတရာကွက်စတိုကဆက်ပြီးအခုလိုတန်တမာဆက်ဆံရေးပြန်လည်တည်ဆောက်မှုကြောင့်ကျူဘာနိုင်ငံမှာကွန်မြူနစ်အုပ်ချုပ်ရေးအဆုံးသတ်သွားပြီလို့မဆိုနိုင်ဘူးလို့သူ့နိုင်ငံကိုစနေနေ့မှာမေကွန်းပြောခဲ့ပါတယ်။သမ္မတရာကွက်စတိုအနေနဲ့ကျူဘာအမျိုးသားလွှတ်တော်မှာမေကွန်းပြောရမှာမြို့တော်ဟာဗနာကိုနောက်လာလာလည်မဲ့အမေရိကန်ယာရှိတွေနဲ့ကိစ္စရပ်ပေါင်းများစွာကိုဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ထုတ်ပြောလိုက်ပါတယ်ဒီမေကွန်းကိုနိုင်ငံတပွန်းကရုပ်မြင်သံကြားတွေမှာပြသခဲ့တာဖြစ်ပါတယ်အနောက်နိုင်ငံတွေရဲ့စန့်ကျင်ကန့်ကွက်မှုတွေကြားရတဲ့ကပဲဒီနှစ်နှစ်ဆန်းပိုင်းမှာရုရှားနိုင်ငံအတွင်းသွတ်သွင်းခဲ့တဲ့ယူကရိန်းခရိုင်းမီးယားကျွန်းဆက်ကိုအားပေးထောက်ခံမှုတွေပြန်ယုံသိမ်းမှာမဟုတ်တော့ကြောင်းရုရှားသမ္မတဗလာဒီမာပူတင်ကထုတ်ပြောလိုက်ပါတယ်ခရိုင်းမီးယားကိုပြစ်မှတ်ထားပြီးနောက်ဆုနိုင်ငံတွေကရေးယူတန်ခတ်မှုတွေချမှတ်ခဲ့တဲ့ပေါ်ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကလက်တုံ့ပြန်သွားမယ်လို့ခတိပြုပြောဆိုလိုက်တဲ့တစ်ချိန်တည်းမှာပဲသမ္မတပူတင်ကလည်းမြို့တော်မော်စကိုမှာစနေနေ့တုန်းကအခုလိုပြောလိုက်တာပါခင်ဗျာ
ကျေးဇူးပါကိုဝင်းမင်းကြီးဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန္ဒာချမ်းပါရှင်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒယ်ရာမန်ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိထုတ်လင်းခဲ့တာပါနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.